to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ view american fan ရဲ့ဇွန်လ9ရက်ဗုဒ္ဓညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီ Washington DC မြို့တော်ကနေတရက်စလွန်နေပါပြီ။လိုင်းဒိုမီတာ3252တို့အပြင် view ရဲ့ website facebook နဲ့ youtube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်တရက်နာဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပ
ါ။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မကတော့ခင်လေးပါ။ဒီနေ့အတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာပါရှင်။ဒီနေ့အတွက်ထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံမှာရေကာတာကျိုးပေါက်ပျက်စီးမှုကြောင့်နေရာပေါင်း18နေရာမှာရေမျက်နှာပြင်ဟာအမြင့်ဆုံးအဆင့်ကိုရောက်ရှိနေခဲ့ပါတယ်။ပိုယဟန်မင်းကြီးဖရန်စစ်စ်ကဒီနေ့ဗုဒ္ဓဟူးနေ့နေ့လယ်မှာအီတလီနိုင်ငံရောမမြို့ကဆေးရုံမှာခွဲစိတ်ကူတာမှုခံယူနေရပါတယ်။အေယာဝရီတိုင်းညောင်တုံးမြို့နယ်တဲကအလဲချောင်းနဲ့ချောင်းကြီးကျေးရွာတွေအနီးကိုဗဟိုပြုတ်ပြီးဒီကနေ့ညနေပိုင်းမှာငလျင်လေးချိန်လှုပ်ခတ်သွားခဲ့ပါတယ်ဆိုတဲ့သတင်းတွေအပါအဝင်ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင
်။ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ပဲခူးတိုင်းကြောက်ကြီးမြို့နယ်ကရဲစခန်းတွေဝင်တိုက်ခံခဲ့ရပြီးဒေသခံတွေစောင့်ကြည့်ချက်ပြေးနေရတာမှာဒေသခံတို့က
နတ်တန်ဝင်ရဲစခန်းကို PDF ဘောင်ဖွဲတိုင်းတာပေါ့အဲ့ချိန်မှာစစ်တပ်လေနဲ့အဲရက်ွက်တွေရောနေအိမ်တွေရောအကုန်လုံးဖတ်ချလဲပုံကျတာပေါ့ဂျော်လာတွေကလည်းဥလမ်းပြက်ပြီးတော့အကုန်လုံးဖတ်ပြေးရတာပေါ့
နောက်ကြားနဲ့ချိတ်ဆက်နေတဲ့ရှမ်းတောင်ပိုင်းပင်လောင်းကဒေသကတချို့နေရက်ပြန်ပြီးမဲ့တည်ငြိမ်မှုတော့မရသေးပါဘူးနောက်စကိုင်းဘက်ကလေးမျိုးတောင်ပိုင်းကရေရှင်စစ်ဆောင်ဒုက္ခတဲ့စခန်းမှာတော့ရိတ်ခါရှည်ပြက်လက်နေပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်ဒူးညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥတ္တမောင်တန်းကိုမေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်ဒုဒုနဲ့ကျမ်းမာရေးနောက်အားကစားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုအောင်ပါပါအခုရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမက်ခင်လင်းနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံခါဟော့ကာရေကာတာပျက်စီးမှုကြောင့်ရေလွှမ်းမိုးနိုင်တဲ့နေရာတွေမှာတညရင်းနဲ့ရင်းမျက်နှာပြင်အမြင့်6ပေကျော်ကိုရောက်ရှိနေပါပြီလူပေါင်း2000ကိုဘေးလွရာကိုရွှေ့ပြောင်းခဲ့ရပြီးလူပေါင်း16000လောက်အခြေချနေထိုင်တဲ့နေရာပေါင်း18နေရာမှာရေမျက်နှာပြင်ရအမြင့်ဆုံးဆင့်ကိုရောက်ရှိသွားခဲ့တာပါအမေရိကန်မျိုးသားလုံခြုံရေးဆိုင်ရာပြောခွင့်ရဂျွန်ကာဘီကလည်းဆယ်ကျိုးပေါက်မှုကြောင့်လူအများအပြားသေဆုံးနိုင်မှရှိတယ်လို့ပြောပါတယ
် In addition to loss of life and livelihoods its destruction could very well have a devastating impact on Ukraine's energy security.
လူပေါင်းများစွာရဲ့အသက်နဲ့အသက်မွေးဝမ်းကြောင်းမှုတွေဆုံးရှုံးနေပြီးရေကာတာရဲ့ပျက်စီးမှုကယူကရိန်းရဲ့စွမ်းအင်လုံခြုံရေးကိုဆိုးဝါးစွာထိခိုက်စေပါတယ်ယူကရိန်းရဲ့တူးမြောင်းစနစ်ပေါ်တက်ရောက်မှုရှိမှသိကြပါတယ်ယူကရိန်းနိုင်ငံသားအများအပြားဘေးကင်းဖို့နဲ့အကူအညီတွေပံ့ပိုးပေးဖို့အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေနဲ့ဆက်လက်လှုပ်ဆောင်သွားပါမယ်လို့အမေရိကန်မျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောသွားတာပါရှင်အင်္ဂါနေ့ကဖြစ်ခဲ့တဲ့ရေကာတာပောက်ကွဲမှုနဲ့ပတ်သက်ပြီးယူကရိန်းနဲ့ရုရှားတို့ကအပြန်အလှန်ဆွတ်ဆွဲမှုတွေလုပ်နေကြပါတယ်ယူကရိန်းရဲ့တမရအုပ်ချုပ်ရေးမှူးအန်ဒရီရာမက်ကလည်းရေကာတာပျက်စီးတဲ့ရုရှားရဲ့လုပ်ရက်ဟာရည်ရွယ်ချက်ရှိရှိသဘာဝပတ်ဝန်းကျင်ကိုဖျက်ဆီးတာဖြစ်တဲ့အပြင်စစ်ရာဇဝမှုမျောက်စေတဲ့လုပ်ရက်ဖြစ်တယ်လို့သူ့ရဲ့ Telegram မှာရေးသားခဲ့ပါတယ်ဒီဆဲဟာယူကရိန်းတောင်ပိုင်းစိုက်ပျိုးရေးနယ်မြေနဲ့ရုရှားသိမ်းပိုက်ထားတဲ့ Crimea ကျွန်းဆွယ်ကိုရေရီပံ့ပိုးပေးတဲ့အပြင်ရုရှားထိန်းချုပ်ထားတဲ့နျူကလ িয়ার ဆက်ရုံကိုအေးအေးဒတ်ပေးနေတဲ့ဆဲလေးဖြစ်ပါတယ်ရှင်
အသက်80ကျော်ရလာပြီဖြစ်တဲ့ပိုယဟန်မင်းကြီးဟာဒီနေ့ဝမ်ပိုက်ခွဲစိတ်ခံရဖို့ရှိနေပါတယ်။အသက်86နှစ်ရှိပိုယဟန်မင်းကြီးဖရန်စစ်စာဒီနေ့ဗိုလ်ဒူးနေ့နေ့လယ်မှာအီတလီနိုင်ငံရောမမြို့ကဂျမ်မီလီဆေးရုံမှာအခုလိုခွဲစိတ်ကုသမှာဖြစ်တယ်လို့ဗန်တီကန်နန်တော်ကကြေညာချက်ထုတ်ပြန်ပါတယ်။သူ့ရဲ့ဆေးဘက်ဆိုင်ရာဝန်ထမ်းအဖွဲ့ကပြီးခဲ့တဲ့ရက်တွေကခွဲစိတ်ကုသဖို့လိုအပ်တယ်လို့ဆုံးဖြတ်ခဲ့ပြီးပြန်လည်နလန်ထဖို့အတွက်ကတော့ဆေးရုံမှာပဲရက်တော်ကြာဆက်ပြီးထားရအောင်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲပေါ်ပြထားပါတယ်သူကိုခွဲစိတ်တဲ့အခါမှာတော့မေးစေးပေးရလိမ့်မယ်လို့ဗက်တီကန်ကပြောထားပါတယ်ဒီနှစ်မတ်လကလည်းပိုယဟန်မင်းကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဆယ်နှစ်ပြည့်ခန္ဓာကျင်းပခဲ့ရမှာလဲဒူးနာနေတဲ့အတွက်သူ့အနေနဲ့ဘီတက်ကလထိုင်နဲ့ဒုက္ခကိုအသုံးပြုခဲ့ရပါတယ်ဒါအပြင်ပြီးခဲ့တဲ့2021ခုနှစ်ဇူလိုင်လတုန်းကလည်းသူ့ရဲ့ဦးမကြီးနဲ့ပတ်သက်ပြီးခွဲစိတ်ကုသမှုခံယူခဲ့ရကဒီနှစ်အစောပိုင်းမှာတော့ပြန်လဲကောင်းမွန်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ဟာဒီကနေ့မှာဆော်ရီနိုင်ငံသားဝင်ကြီးဖိုက်ဆယ်ဘင်ဖာဟန်အပြင်ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေနဲ့လည်းတွေ့ဆုံမှာပါဆော်ရီအာရေဗျနိုင်ငံကိုရောက်နေတဲ့ဘလင်ကန်ဟာအင်္ဂါနေ့တုန်းကဆော်ရီအင်ရှိဆန်မင်းသား မိုဟာမက်ဘင်ဆယ်မန်နဲ့ဒရက်ရှ်မြို့မှာတွေ့ဆုံခဲ့ပြီးဒီနှစ်အစောပိုင်းကဆူရန်မှာရောက်နေတဲ့အမေရိကန်တွေကိုကယ်ထုတ်ပေးခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံရေးဌာနကပြောပါရယ်။ဒါပြင်ဆော်ရီလူအခွင့်ရေးအခြေအနေတိုးတက်ကောင်းမွန်လာတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးပုံမခိုင်မာအားကောင်းလာတယ်လို့နိုင်ငံရေးဝန်ကြီးကကြေညာချက်မှာထုတ်ပြန်ထားပါရယ်။အထူးသဖြင့်တန့်ရှင်းစွမ်းအင်တဲ့ဤပညာပိုင်းကဏ္ဍတွေမှာပါစီးပွားရေးအရပုံမပူးပေါင်းဆောင်ရွက်ဖို့လည်းဆွေးနွေးခဲ့တယ်လို့ဆိုပါရယ်။အစ္စရေးနဲ့ဆော်ရီအာရေဗျကြားတင့်မြတ်ဖို့ဟာလေအမေရိကန်ရဲ့ဦးစားပေးလုပ်ငန်းဖြစ်ကြောင်းကိုလည်းခီးစဉ်မတိုင်ခင်တနင်္လာနေ့မှာဘင်္ဂလန်ကပြောဆိုထားပါဗျ။ဂျာသာရီနေ့မှာတော့ဘလင်ကန်နဲ့ဘင်ဘာဟန်တို့ဟာ IS အကြမ်းဖက်သမားတွေကိုပူးပေါင်းတိုက်ခိုက်နေကြတဲ့နိုင်ငံပေါင်း80ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့မှာဖြစ်ပါတယ်ရှင်
။ AUKUS August ကအမေရိကန်ဦးဆောင်ဖွဲ့ဟာဒေသတွင်းနျူကလ িয়ার စိုးရင်စရာပါလို့ကမ္ဘောဒီးယားကထုတ်ပြောလိုက်တာကိုပယ်ချလိုက်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ကဒီဘက်ထက်ခုလိုပြောခဲ့ပြီးအမေရိကန်ပြောခွင့်ရကတော့ဒီ AUKUS AUKUS American ပြည်ထောင်အော်စတြေးလျမဟာမိတ်အဖွဲ့ဟာအရှေ့တောင်အရှာနဲ့ Indo Pacific ဒေသနဲ့နျူကလ িয়ার လက်နက်ဖြန့်ဖို့လုပ်နေတာမဟုတ်ဘူးလို့ပြန်ပြောလိုက်တာပါဝန်ကြီးချုပ်ဟွန်ဆန်ကဒီ AUKUS အဖွဲ့၃နိုင်ငံဟာလုံခြုံရေးမဟာမိတ်အဖွဲ့အဖြစ်နဲ့ဒေသရင်းကိုသိပ်ကိုအနေနဲ့ကြီးတဲ့လက်နက်ပြန်ဆိုင်မှုတွေအစပြုလိုက်တာပါလို့တနင်္လာနေ့ကဝေဖန်ခဲ့တာပါအခုလိုဝေဖန်တာကဩစတြေးလျနိုင်ငံအတွက်ဒီဘက်ကနျူကလ িয়ার စွမ်းအင်သုံးရင်ကုန်သင်္ဘောတွေတည်ဆောက်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ဝန်ကြီးချုပ်ဟန်ဆန်ကပြောခဲ့တာပါအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကတော့ဒီဩဂတ်အဖွဲ့အနေနဲ့ Indo Pacific ဒေသအတွင်းပြည်မှာငြိမ်းချမ်းရေးချမ်းသာကြွယ်ဝဖို့နဲ့တည်ငြိမ်ရေးသာရည်ရွယ်လှုပ်ဆောင်နေတာဖြစ်တယ်လို့ VOA ရဲ့မေးမြန်းချက်ကိုမနေ့ကအီးမေးလ်ကပြန်ဖြေခဲ့ပါတယ်ဒေတာရင်းတရုတ်စီရေးချဲ့လာချိန်မှာဒီသုံးနိုင်ငံအဖွဲ့ဟာပြီးခဲ့တဲ့မတ်လတုန်းကလုံခြုံရေးသဘောတူညီချက်ကိုရေးထိုးရမှာဩစတြေးလျအနေနဲ့အမေရိကန်ရဲ့နျူကလ িয়ার စွမ်းအင်သုံးရင်ငုတ်တင်ပေါ်သုံးစီဝဲဖို့လည်းပါဝင်ခဲ့ပါတယ်။ဒါအပြင်ဩစတြေးလျရဲ့သမရိုးကျလက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုနျူကလ িয়ার စွမ်းအင်သုံးရင်ငုတ်တင်ပေါ်တွေနဲ့ဘေကင်းစိတ်ချရတဲ့ဤပညာအသုံးပြုရည်မှန်းချက်တွေကိုထောက်ခံအားပေးသွားမယ်လို့လည်းအမေရိကန်တုံ့ပြန်ချက်မှာဖော်ပြခဲ့ပါသေးတယ်ခင်ဗျ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနီးလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်အီအရီတိုင်းညောင်တုံးမြို့နယ်ရဲကအလဲချောင်းနဲ့ချောင်းကြီးကြီးရွာတွေအနီးကိုဗဟိုပြုပြီးဒီကနေ့ညနေပိုင်းမှာငလျင်လေးချိန်လှုပ်ခတ်သွားခဲ့ပါတယ်။နှစ်ချိန်ကတော့အင်အားပြင်းထန်ခဲ့ပြီးငလျင်အရှိန်ကြောင့်လူ3ဦးသေဆုံးခဲ့တာမှာနှစ်ဦးဟာမြို့လေကရွှေဖုံးပွင့်ရွှေဖုံးမြင့်ဖျားကြီးဝင်းမှာရှိတဲ့မိုးကုတ်ဝိပဿနာတရားစခန်းကတီလာရှင်နှစ်ဦးဖြစ်ပြီးကြံသေဆုံးသူကတော့အရက်သားအမျိုးသားတူဖြစ်တယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်နေသူတူက VOA ကိုအခုလိုပြောပါတယ်။
မင်းကအခုဒီနေ့ဆိုပရမပညာတိုင်းပြည်သားကိုပြင်းနေဆောင်မှာနှစ်ကြိမ်ရတော့တော်တော်ပြင်းတယ်။ရွှေဘုံမြင့်ဘုရားစခန်းနာကျင်ကြောင်းအုံနေရပြီဆိုအရှင်ဆရာလေးနောက်ပါပြန်တော်မူပါအဲ့ဒါလည်းရှိပါအများတန်းဝတ်ကြည့်ပါရွှေဘုံမြင့်ဒေခဝါတယ်ဟုတ်ကဲ့ခင်ဗျဒေခဝါတယ်ပရမတစ်ချိန်တစ်ချိန်မှာကဘုရားဟိုဟာထီတော့အောက်ကိုစိုက်သွားခုံးနေမှာသွားတာလည်းရှိဒုတိယချီကြတော့စိန်ကူးတော့ပြုတ်ကြပါခုံးနေတရားရှိတော်ဘုရားကြီးကစိန်ကူးတော့လည်းဒေခဝါတယ်တချို့လေအဲ့မှာဟိုကပုံင်းဆိုရင်ကျွန်တော်တို့တက္ကသိုလ်ဆိုရင်ဟိုကအုံနေရတဲ့အဝါတွေပေါ်တော်မူဖျားနာတိုက်တလုံးဆိုရင်အုံနေရပြိုသွားတယ်ပြော
အပြည့်စီအသေးစိတ်ကိုတော့အတိအကျမသိရသေးပါဘူးမိသက်တက်ဖွဲ့ဝင်တွေကုညီကယ်ဆယ်ရေးပရဟိတသမားတွေကကုညီကယ်ဆယ်တာတွေလုပ်နေတယ်လို့ပြောပါတယ်အဲ့ဒီငလျင်ဟာမြေအောက်အနက်10ကီလိုမီတာကိုဗဟိုပြုပြီးပြင်းအား 4.8 မဂနီကျူရှိတယ်လို့စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒဌာနကသတင်းထုတ်ပြန်ထားပါတယ်။ငလျင်ဗဟိုချက်ဟာကဘာအေးမြင်းငလျင်စခန်းကနေအနောက်မြောက်ဘက်33မိုင်အကွာမှာဖြစ်ခဲ့တာကြောင့်ရန်ကုန်မြို့အင်းစိန်လှိုင်းသာယာနဲ့စမ်းကြောင်းမြို့နယ်တွေမှာပါငလျင်လှုပ်ခတ်မှုတံကိုခန်းစားခဲ့ရတယ်လို့သိရပါတယ်ရှင်
။မြမပတမယားကိုမယောင်းချဖို့ဒီတိန်အခြေစုံယတနာကုမ္ပဏီတစ်ခုကဆုံးဖြတ်တာကိုတက်ကြွလှုပ်ရှားသူအဖွဲ့ကကြိုဆိုလိုက်ပါတယ်။UK နိုင်ငံမှာ online ကရောဆိုင်ခွဲတွေမှာပါလက်ဝယ်ယန္တနာပစ္စည်းရောင်းချတဲ့အကြီးဆုံးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ TJC ဆိုင်ကြီးကမြန်မာနိုင်ငံကဗဒမြားလိုကြောင်းမြတ်ယန္တနာပစ္စည်းတွေရောင်းချမှာမဟုတ်တဲ့အကြောင်းဆုံးဖြတ်လိုက်တာကိုမြန်မာရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ကြီးကကြိုဆိုလိုက်တာပါစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးက မြန်မာနိုင်ငံကကြောက်မြေနာတွေကိုမယောင်းချဖို့ဆုံးဖြတ်ထားတဲ့အကြောင်းနဲ့အွန်လိုင်းမှာမှားယွင်းကြော်ညာထားတာတွေကိုရုတ်သိမ်းလိုက်ပြီးဖြစ်တဲ့အကြောင်းဒီ DJC ကဘာမာကမ်ပိန်း UK ကိုစာရေးအကြောင်းကြားထားပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကျင်းဝပိုင်းဆိုင်ရာတမိုးထားရမှာတွေနဲ့စိုးရိမ်စရာကိစ္စတွေကိုထပ်တူနားလည်ခန်းစားမိတဲ့အကြောင်းလဲ DJC ဘက်ကအကြောင်းပြန်ခဲ့တာဖြစ်ပါတယ်။ဒီထိုင်နိုင်ငံမှာအကြီးအမားဆုံးကြောက်မြေနာလက်လီရောင်းချနေတဲ့ကုမ္ပဏီပေါင်း40ကိုသူတို့ရောင်းချနေတဲ့ကြောင်မြတ်တွေဟာမြန်မာနိုင်ငံတက်ကထွက်ရှိတာမဟုတ်ပါဘူးဆိုတာသက်သေပြဖို့ဘာမကံပေ UK အဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းကပဲတောင်းဆိုခဲ့တာပါလက်ဝတ်ရတနာလက်လီရောင်းချတဲ့ကုမ္ပဏီအများစုဟာသူတို့ရောင်းနေတဲ့ဗတ္တများလို့ကြောင်မြတ်တွေနဲ့ပတ်သက်လို့မှုရေးနိုင်ငံကိုသတ်မှတ်မထားဘူးလို့ဘာမကံပေ UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ဖာမနာက VOA ကိုပြောပြခဲ့ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ပေါင်း90အတွင်းအပြင်းထန်ဆုံးအပူလိုင်းဖြတ်တဲ့ဒဏ်ကြောင့်စာတင်ကြောင်းထောင်ပေါင်းများစွာကိုပိတ်ထားခဲ့ရပြီးနေရာတော်တော်များများမှာလျှက်စစ်တပ်အားပြတ်တောက်တာတွေဖြစ်နေပါတယ်။မြို့တော်ဒါကာမှာအပူချိန်40ဒီဂရီစင်တီဂရိတ်104ဒီဂရီဖာရင်ဟိုက်အထိမြင့်တက်ခဲ့တဲ့အတွက်ဒေသခံတွေကအပူရန်ကိုအလူးလဲခံစားနေရလို့စိတ်ဆင်းရဲနေကြပါတယ်။ဘင်္ဂလားဒေ့ရှ်မှာ1982ခုနှစ်လွတ်လပ်ရေးရပြီးခရဲကဒီလောက်ပူတဲ့အပူလိုင်းမျိုးတစ်ခါမှမတွေ့ဘူးလို့ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနကအကြီးတန်းအရာရှိဘက်စလာရရှိကပြောပါတယ်လေအေးပိဇက်နဲ့ပန်ကာရီရဲ့ဝဲလူအားမြင့်တက်လာတဲ့အပြင်အစိုးရကမူလာရန်ကြောင့်ထောင်ပေါင်းများစွာကိုပိတ်ဖြစ်ခဲ့ရကမျက်စစ်တအားထုတ်လုပ်မှုကိုလည်းတိတိတတ်တာဖြတ်တောက်ဖြစ်ခဲ့ရပါတယ်တင်းလာနေကလည်းအစိုးရရဲ့အကြီးဆုံးဓာအားပိစက်ရုံကိုလဲပတ်ဖို့လောင်စာစီမပေးနိုင်တော့လို့ရက်ဆိုင်လိုက်ရပါတယ်ဧပြီလတည်းကစခဲ့တဲ့အပူလိုင်းဟာဒီသတင်းပတ်ကုံအထိဆက်လက်မြင့်မားနေမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်ရှင်
တရုတ်ကရုရှားနဲ့တွဲပြီးလေကြောင်းကင်လဲ့မှုပေါ်ဂျပန်နဲ့တောင်ကိုရီးယားကစိုးရင်ကြောင်းထုတ်ဖော်ပြောလိုက်ကြပါတယ်။အရှေ့တရုတ်ပင်လယ်မှာဒုတိယမြောက်နေ့အဖြစ်ဒီနေ့ဗုဒ္ဓဟူးနေ့ကတရုတ်နဲ့ရုရှားတို့ရဲ့ပူးတွဲလေကြောင်းကင်လဲ့မှုပေါ်မှာဂျပန်နဲ့တောင်ကိုရီးယားတို့ကလုံခြုံရေးစိုးရင်နေကြတာပါ။အလားတူမနေ့ကလည်းတရုတ်နဲ့ရုရှားတိုက်လေယာဉ်တွေပူးတွဲကင်းလဲ့ပြန်ဆန်းခဲ့တာအတွက်တောင်ကိုရီးယားနဲ့ဂျပန်တိုက်လေယာဉ်တွေကအရေးပေါ်အနေအထားအတွက်အဆင်သင့်ပြင်ထားခဲ့ကြပါတယ်။အဲဒီလိုရန်စတဲ့လုံရက်နဲ့ပတ်သက်ပြီးရုရှားနဲ့တရုတ်တို့ကိုသံတမန်လမ်းကြောင်းကနေရှင်းရှင်းလင်းသတိပေးထားတဲ့အကြောင်းဂျပန်ဆိုရတွေ့ဝင်ချုပ်မတ်ဆူနိုကပြောပါတယ်မနေ့အင်ကာနေ့ကလည်းရုရှားတိုက်လေယာဉ်၄စင်းနဲ့တရုတ်တိုက်လေယာဉ်၄စင်းဟာကိုရီးယားကျွန်းဆွယ်အရှေ့ပိုင်းနဲ့တောင်ပိုင်းရှိလေကြောင်းကာကွယ်ဆောင်တွင်းကိုဝင်လာတဲ့အတွက်တောင်ကိုရီးယားကလေတပ်ကိုအစဉ်အဆက်ပြင်ထားခဲ့ရပါတယ်မနေ့ကပဲအရှေ့တရုတ်ပင်လယ်ပြင်မှာရုရှားဘုံးကျက်လေယာဉ်၂၀နဲ့တရုတ်ဘုံးကျက်လေယာဉ်၂၀တို့ပြန်သန်းသွားပြီးတဲ့နောက်ဂျပန်ဘက်ကတိုက်လေယာဉ်တွေကိုအစဉ်အဆက်ပြင်ထားတယ်လို့ပြောပါတယ်2019ခုနှစ်ကတည်းကရုရှားနဲ့တရုတ်တို့အနေနဲ့နောက်ဆုံးပူးတွဲလေကြောင်းကင်းလဲ့ခဲ့တာ6ကြိမ်ရှိပြီးဒေတာတွေမှာတင်မာမှုတွေမြင့်တက်လာတာအထူးသဖြင့်တရုတ်နဲ့အမေရိကန်တို့ဟာဒေတာတွေမှာစီးရေလှရှားမှုတွေတွန်းမြင်လာကြပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသား2ဦးနဲ့ကနေဒါနိုင်ငံသား2ဦးဟာအိန္ဒိယနယ်စပ်မီဇိုရန်ပြည်နယ်ကတဆင့်မြန်မာနိုင်ငံအတွင်းကိုဖျက်ချော်ဝင်ရောက်ဖို့ကြိုးပမ်းနေစဉ်မှာပင်အိန္ဒိယလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးတာကိုခံခဲ့ရတယ်လို့ဒီဒီပလိုမတ်သတင်းစာမှာရေးသားထားပါတယ်သူတို့ဟာပြီးခဲ့တဲ့6လအတွင်းကမြန်မာနိုင်ငံဘက်ကိုတရားမဝင်ဝင်မှုကြိုးစားခဲ့တာပါဖမ်းဆီးခံခဲ့ရတဲ့အမေရိကန်နိုင်ငံသား2ဦးဟာအမေရိကန်ပြည်ထောင်စုအီလီနွိုက်ပြည်နယ်နဲ့နယူးယောက်ပြည်နယ်တို့ကဖြစ်ပြီးကနေဒါနိုင်ငံသား2ဦးကတော့မြန်မာနိုင်ငံချင်းပြည်နယ်ကနေကနေဒါနိုင်ငံကိုပြောင်းရွှေ့နေထိုင်သူတွေဖြစ်တယ်လို့သိရပါတယ်စစ်တပ်ကအာဏာသိမ်းပြီးအိန္ဒိချင်းနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုမြန်မာနိုင်ငံသားအများအပြားတွားရောက်ခိုးလုံနေကြတာပဲဖြစ်ပါတယ်ရှင်
ဒီ American တန်ရဲ့ဇွန်လ9ရက်ဗိုလ်ဒူးညထိတဲ့ရောက်တဲ့တွေကိုမခင်လေးနဲ့ကျွန်တော်ပြောပြခဲ့တာပါအခုလိုသတင်းတွေပြီးမှတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဆက်ပြောပြပါမယ်ပထမဆုံးကတော့ဘကိုးတိုင်းကြောက်ကြီးမြို့နီးတိုက်ပွဲကြောင့်ဒေသခံ1000ကျော်နီးပါးထွက်ပြေးနေရတာပါဘကိုးတိုင်းကြောက်ကြီးမြို့နယ်တွင်ကနတ်တန်ကွင်းရှေတွင်ကုန်းကြီးဘုံတတော်နဲ့နတ်တန်ကွင်းရဲစခန်းတို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိနေတာကြောင့်ဒေသခံ 15,000 လောက်ပေးလို့ရကိုထွက်ပြေးတင်းရှောင်နေရပါတယ်။ဒီအကြောင်း VOA သတင်းတောင်မရေးမှာသတင်းပေးဖို့ပေးပါအောင်ခင်ဗျာ
။ကရင်မျိုးသားအစည်းအရုံး KNU ရဲ့ KNL တပ်မတုံထိတ်ချုပ်နယ်မြေဖြစ်တဲ့ပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိနေတာပါပူးပေါင်းတပ်ဖွဲ့တွေဘက်ကနတ်တန်ခွင့်ရဲစခန်းကိုလာရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီကလည်းလေကြောင်းကနေပြန်ပြီးတိုက်ခိုက်ခဲ့တာကြောင့်ဒေသခံ1000ခွဲလောက်ထွက်ပြေးနေရတယ်ဆိုပြီးဒေသခံတို့ကပြောပြပါတယ်
ထောက်ရည်မနက်၄နာရီ၅မိနစ်လောက်ပါမှာနတ်တန်ဝင်ရေစကန်းကိုကြိုင်ရေအဖွဲ့နဲ့ပီဒီအက်ဝမ်ဖွဲ့လာဝင်ပြီးတော့ရေစကန်းကိုလာဝင်ပြီးတိုင်တာပေါ့အဲ့ဒီမှာစစ်တပ်၄နဲ့လာပြီးတော့ဘုံကျဲတာပေါ့မှာဘုံကျဲတာကိုရွာတွေရောရက်ွက်တွေဒီတနည်းလုံးပေါ့အနှံ့ပေါ့ဒီနေ့ဘုံကျဲတာပေါ့အဲ့ရက်ွက်တွေရောနေအိမ်တွေရောအကုန်လုံးဖတ်ချလဲဘုံကျဲတာပေါ့ကျော်လာရတယ်ဦးလမ်းပ
ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ဆိုပတ်မှာပါညာတိုင်းပြည်ကဘုတ်ကျင်းနေဆောင်မှုတွေဟာဥတီယာမဲ့ကြောက်နေကြပြင်းနေရပြီးအခုချိန်ထိကျွာရီနားကိုမကက်ရဲကြဘူးလို့လဲဆိုပါတယ်ဒီအတွက်လူခွင့်ရေးချောပါမှုတွေစက်တိုက်ဖြစ်နေတယ်လို့လဲကရင်လူခွင့်ရေးဖွဲ့
ဆိုရသောအချိန်နေလို့ပဲပြောလို့ရမှာပေါ့နော်သူတကယ်ဒီဘေကင်းအောင်ချုံမှုရှိတာပေါ့နော်ဒီအဆက်မွေးဝမ်းကြောင်းပြုတ်ခွင့်အခွင့်အရေးလဲရှုပေါက်ခံရရတယ်လို့မျိုးဒီလူလာစာဖော်လာနေခိုင်ခွင့်တို့ကျွန်မရေးတင်ရေးလက်လက်နေခိုင်ခွင့်ခွေရေးတို့ဒါတွေကနေ့စဉ်တူတူကနေအများသာရှုပေါက်ခံရလာပေါ့ဒီအချိန်လို့အခွင့်အရေးနေနေနဲ့အလားတူကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အတွင်းမှာရှိတဲ့ကရင်ယူထိ
Pongjai tak kaya muri lakukan lalu le suvare. Tiada tuai sahaja nyawut cawan le lu nei itu cok pongjai timan jadi dua gaya lalu le suvare. Eri ni aga le lu ye thangkan le laut tapi ni awar. Sekarang siye lejau tak kaya muri miar le tuai. Kianu tengah cawan ni mungkin aku le mas sebesar ngadeng teman le tulan ibi. Tiap sahuri tiga tanya ya muri le miar le suvi lu kau ye pergi ke pihak suja barai sih.
ปกติเจ้าจีนอยู่ไหนกันเยสักแค่วันใดแค่ไปที่ต่างกันสองชีทรัพย์นี่อะไรกูไม่มาเพื่อจะเกิดอะไรบ้างกูเลยก็ยานเนี่ยชิดเส้นนี่เลยฉันทำไมเป็นเราที่ต่างกันเดี๋ยวนี่เป็นอะไรไม่ได้ที่ยังมึงไม่ใช่ที่เราบ้างสิ่งที่มันนี่เลยฉันพี่ทำไมเป็นเราอยู่เนี่ยนั่นเองเชื่อว่าต้องไม่ต้องเชื่อว่าการที่ต่างกันเดี๋ยวนี่เป็นเราในใจเลยที่ต่างกันเนี่ยสิ่งคุณนี่ดูเลยก็ฟิวเอโก้เปล่าเลย ที่ต่อเช่นนี้ที่นี่เนี่ยเนี่ยตัวสูงจีว่ากูเปล่าเลยที่ต่อเช่นนี้ที่นี่เนี่ยเนี่ยตัวสูงจีว่ากูเปล่าเลยจะยิ่งเปล่าในเมื่อสูงไม่ลงจมูกเราไม่ใช่เดือดรึที่ต่อกันเลยก็เดี๋ยวสูงตาโก้เช็คกันบีไม่สูงมันจะเปล่าไปบ้างเนี่ยแต่บริเวณเปลี่ยนทางเงินเนี่ยฉันบีเนี่ยดาวมันเป็นลมอยู่นั่นเองจีว่าดาวมันเป็นจีว่าก็จะชดที่ต่อกันเลยเนี่ยยังอุปยานานิจับอีลูที่ต่อกันตัวก็วิวเอโก้เปล่าเลย ก็เลี้ยงเงินอยู่ในอัตราเยอะจีเงินตุลีการอสิบเอ็ดสองในเดือนนี้มาเป็นเจ้าหนี้เกจารีลูกเบี้ยวบาร์เองที่ต่างกันนี้ฮะเช่นในที่นี้เนี่ยยัดดีสุยจีว่ากูเปลี่ยนลาบีโรเอเดต้องยังใช้เบี้ยวจารีพิคดันในใจเนาะเบลูยากูทับบีโรเบี้ยวช่างจารีลูกคุลูกเบี้ยวบาร์เองนั่นแหละเนาะจานี่ก็โดนตัวเป็นแม่ว่าบอกว่าใช้เบี้ยวยามแม่ชิงยาบีสุขะที่ต่างกันเบี้ยวตัวละการอแล้วเนี่ยตอนนี้ก็จานี่อารมณ์ไม่สุร ที่คู่สายพิวยามเอเชียพิสูจน์เลยขามารอตัวอายุอากูเปลี่ยนเอเชียเนี่ยเขาเนี่ยเนี่ยเปลี่ยนมีรอยเนี่ยเนี่ยส่วนนอตัวเปลี่ยนมีรอยสายพิวจารีช่วยเรามาเปลี่ยนเอจารีเอเชียเนี่ยมันก้าวมุ่งสู่ลุชินอที่กูเปลี่ยนลาบีโรเอไลเปลี่ยนลังบะกูเปลี่ยนเอไลทุลุเบนิจาราบอกก็เลี้ยงเงินเนี่ยแต่จีบายนี่ขามารอเปลี่ยนลังมาเป็นนิกเกจารีเนี่ยเนี่ยลีเบตัวไหนล่ะไหนเราเดือดรีเบเปลี่ยนจารีสูบีโรเปลี่ยนกันแล้วบ้า ดาวเมื่อต้นเจียวเนี่ยนี่จะเดาสลงเจียวมาโรพิคดันนี่ก็ไม่เสียดีบ่าวสิบเอ็ดดาวคันนี้ยายเนี่ยเองกูเปลี่ยนนี่นายจ้าวิสูบีเม่ตอนนั้นนี่ก็รู้จ้าวนี่อะไรมูอันนี้เรื่องส่วนนี่จ้าวอะไรลูกเปล่าเลยส่วนมาโรสิบเอ็ดบ่าวพารองตัวเจ้าหนี้จ้าวนี่อะไรลูกข้าเจ้าตัวเองส่วนจ้าวนี่ก็รู้สิบเอ็ดบ่าวพี่ลูกเลยส่วนตอนนี้ก็จ้าวนี่อะไรลูกข้าเจ้าตัวเองเนี่ยนี่จ้าวอะไรเช่นนี้มาเก้าเงินเนาะเช่นเช่น
ောက်မှွေနောက်ခံထားရတဲ့အကြောင်းပင်လောင်းစစ်ဆောင်ကူညီသူတူကအခုလိုပြောပြပါတယ
်
အိမ်တိုင်းအိမ်တိုင်းမှာလုံးဝကိုအမွှေးခံထားရတယ်ဘာမှရစရာလည်းမရှိတော့ဘူးအိမ်နေဘီရိုတွေစောင်းနေအကုန်လုံးမှွေးထားပြီးတော့ဘာမှရစရာကိုမရှိတော့ပါဘူးဆိုပြီးတော့စစ်ဆောင်ကူညီသူကပြောခဲ့တာပါဘေးလွရာမှာစစ်ပြေးရှောင်နေရတဲ့ဒေသခံတွေဟာနီးစပ်ရာစာတင်ကျောင်းတွေဖုန်ကြီးကျောင်းတွေနဲ့ဆွေမျိုးတွေရဲ့နေအိမ်တွေမှာနေထိုင်နေကြရပြီးတော့တချို့ကတော့ယာယီမိုးကတဲလေးတွေထိုးပြီးနေကြရပါတယ်မိုးရင်းကာလမှာမိုးမလုံးရင်းမလုံးမှုတွေနဲ့ဂျင်းဆိုင်ကြုံတွေ့နေရပါတယ်။ ။ဒါကြောင့်ချက်ပြုတ်ဖို့အတွက်အခက်အခဲဖြစ်နေကြတယ်လို့ပြောပါရတယ
်။
သူတို့ချက်ပြုတ်တဲ့အခါမှာမိုးရင်းခါမှာတော့တိတ်ပြီးတော့အဆင်မပြေတာတွေရှိတယ်။စစ်ဆောင်တဲ့နေရာမှာယာယီတဲတွေပဲစောက်ပေးထားတာဆိုတော့မိုးရွာတဲ့အချိန်မှာမိုးကမလုံမိုးမလုံတဲ့ခါကျတော့ချက်ပြုတ်ဖို့အတွက်အခက်အခဲဖြစ်နေတယ်ဆိုပြီးတော့သူတို့ကပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လောက်ကစစ်ကောင်စီဘက်ကထိုးစစ်ဆင်တာကြောင့်ကရင်ပြည်ပူးပေါင်းတပ်ဖွဲ့တွေနဲ့တောင်မဲတင်းကျေးရွာတဝိုက်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်လာတာပါ။ဒါကြောင့်တောင်မဲတင်းကျေးရွာပတ်ဝန်းကျင်ကလုံပြင်းကျေးရွာ၊နမ်နန်းကျေးရွာ၊တောင်စလုံးကျေးရွာ၊မြောက်စလုံးကျေးရွာတွေအထိတိုက်ပွဲဧရိယာတွေကျယ်ပြန့်လာပြီးတော့ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုရပိုင်နေမှာတော့တောင်မဲတင်းရွာ၊လုံပြင်းရွာ၊နမ်နိန်ရွာကဒေသခံတချို့အိမ်ကိုပြန်လာနိုင်ကြပေမဲ့လုံခြုံမှုမရှိကြသေးသလိုတောင်စလုံးနဲ့မြောက်စလုံးကျေးရွာဘက်ကဒေသခံပြည်သူတွေဟာလည်းအခုချိန်ထိနေရက်ကိုမပြန်နိုင်ကြသေးပါဘူးရှင်
။တရားနဲ့ချိန်ဆက်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်ဒေသခံရွာသားတချို့စိုက်ပျိုးချိန်အတွက်နေရက်ကိုပြန်နေကြရပေမဲ့လုံကြုံရေးမရှိပဲသနတ်တန်တွေကြားရစေစိုးရိမ်နေရစေဖြစ်နေတာကိုမဆုံမပြောပြခဲ့တာပါအခုလဲစကိုင်းဘက်ကကလေးမြို့တောင်ပိုင်းကရေရှင်စစ်ဆောင်စခန်းမှာရိတ်ခါနေရှိပြက်နေရတာပါစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာရှိတဲ့ရေရှင်စစ်ဆောင်စခန်းမှာစားတောက်ရေးအတွက်ရိတ်ခါပြက်လက်နေပြီးရေအခက်ခဲတွေလည်းရှိနေပါတယ်ဒီစစ်ဆောင်စခန်းမှာကလေးငယ်တွေပါဝင်စစ်ဆောင်သူဦးရေက2000နီးပါးလောက်ကိုရှိနေတာပါဒီကြောင်မြန်မာနိုင်ငံတဲကသတင်းပေးပို့လာတာကိုအခြေခံပြီးကိုခင်မောင်စုံမင်းပြပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းကလေးမြို့နယ်ကရေရှင်စစ်ဆောင်စခန်းမှာပြီးခဲ့တဲ့မေလအစောပိုင်းကတည်းကရိတ်ခါပြက်လက်နေတယ်လို့ကလေးမြို့နယ်စစ်ဆောင်တွေကကူညီပေးနေသူကိုသူရင်စင်ကပြောပါတယ
်လက်တလောကချင်းနယ်မှာကတော့ကလေးနယ်မှာဆိုတော့အခြေဆုံးစစ်ဆောင်စခန်းပေါ့နော်ရေရှင်စစ်ဆောင်စခန်းပေါ့ရေရှင်စစ်ဆောင်စခန်းတို့ဒီပြည်ရဲ့ကဖြစ်တယ်ရွာလုံးချက်ရွာလုံးချက်မိရှုခံရတဲ့အခြေအနေနဲ့ကြုံတွေ့ထားရကြစစ်ဘေးဆောင်ရရလည်းကျွန်တော်တရွာလုံးမှာတော့တောတောင်ထဲမှာအားလုံးကြောင်းချေကမှာစစ်ဘေးဆောင်ရနှစ်နှစ်ပြည့်တော့နေကြရစ်ခါပိုင်းမှာတော့အဓိကဆန်ပေါ့ဗျာဆန်ပြက်လက်မှုနဲ့ငါးလပိုင်းစကရေဆန်ပြက်လက်မှုနဲ့ကြုံတွေ့နေရကြအ
ဲ့ဒီရေရှင်ကျေးရွာနဲ့အနီးတစ်ဝိုက်မှာပြီးခဲ့တဲ့2022ခုနှစ်မေလအစောပိုင်းတုန်းကစစ်ကောင်စီတပ်နဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲ၃ရက်ကြာဖြစ်ပွားပြီးတဲ့နောက်မှာရေရှင်ကျေးရွာဟာရွာလုံးကျွတ်မီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အခုရေရှင်စစ်ဆောင်စခန်းမှာလူဦးရေ2000နီးပါးရှိပြီးကလေးငယ်တွေအတွက်ဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေမှာကျောင်းသားဦးရေ200ကျော်တက်ရောက်ပညာသင်ကြားနေတယ်လို့ပြောပါတယ်
။အဲ200ကျော်မှာကျွန်တော်တို့ကျောင်းသုံးပစ္စည်းပေါ့။အလူအဲ့လိုအစ်တလေးရှိတယ်ကြာလေလက်တလုံးမှာကတော့ကျွန်တော်ကတော့အပြိပတ်မှာဗဏ္ဍာငွေရှာဖွေးခံမှာပေါ့နော်ဒီကျောင်းသား200ကျော်အတွက်ကျောင်းဆောင်900ဆောင်ဒီဆောက်ပေးနေတယ်ဗျအမိုးတွေအကြိုက်ပေါ့နော်လုံလုံချုံချုံနဲ့မိုးတွင်းမှာအကောင်းဆုံးပညာသင်ကြားနိုင်ဖို့ကြောင့်ပြောကျွန်တော်တော့အကူညီပြီးခါမှကျွန်တော်အတိဆောက်ပေးနေတယ်သူ့ပင်မဲ့ရေရှည်အတွက်မှာကတော့ကျွန်တော်တို့ရေလိုအပ်ချက်တွေလည်းရှိနေက
ြကလေးငယ်တွေကို CDM ဆရာဆရာမတွေနဲ့စေတနာဝန်ထမ်းတွေပူပေါင်းပြီးသင်ကြားပေးနေတယ်လို့သိရပါတယ်စစ်ဆောင်နေသူတွေအတွက်ပြည်တွင်းပြည်ပအဖွဲ့တွေကနေအရင်တုန်းကလှဆင်ထောက်ပံ့တာမျိုးရှိပေမဲ့လည်းအခုနောက်ပိုင်းမှာအလှူတွေရပ်တန့်သွားလို့စားတောက်ရေးကျတဲနေကြပါတယ်ရေလိုအပ်ချက်ကလည်းရေရှင်စစ်ဆောင်စခန်းရဲ့အဓိကအခက်အခဲဖြစ်နေပါတယ
်ရေရှင်စစ်ဆောင်စခန်းဆိုရင်ကျွန်တော်ရင်းအင်တန်ရှားပါးတွေကရေရမ်းခက်ခဲတဲ့စစ်ပီဆောင်စခန်းဖြစ်တယ်ရေတွင်းတူးရင်တော့မှကျွန်တော်တို့ရေတွင်းကိုကျွန်တော်တို့ရေဆုပ်စစ်နဲ့အသုံးပြုပြီးခါမှသာကျွန်တော်အသုံးပြုရတဲ့အခြေအနေမှာရှိနေတယ်က
ရွာလုံးကျွတ်မီးရှို့ခံလိုက်ရတဲ့ရေရှင်ရွာကန်တွေအမိုးကာနဲ့တဲထိုးပြီးကျုံရနေရတဲ့အခြေအနေမှာစားတောက်ရေးနဲ့ရေအခက်ခဲကအခုလက်တလောအဓိကလိုအပ်ချက်ဖြစ်ပါတယ်ကလေးငယ်တွေရဲ့စာသင်ဆောင်တွေလည်းမုံတိုင်းတန်ကြောင့်ပျက်စီးခဲ့ရပေမဲ့ပြန်လည်ပြုပြင်ပြီးသင်ကြားပေးနေပါတယ်စစ်ကောင်စီတပ်နဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကြားစီရေးတင်းမာမှုတွေရှိနေတဲ့သခိုင်းတိုင်းမှာတိတွေ့တိုက်ပွဲမရှိတဲ့နေရာတွေမှာလဲစစ်ကောင်စီဘက်ကအင်အားအလုံးရင်းနဲ့ရွာတွေထဲဝင်လာတာကြုံရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေရွာထဲဝင်လာရင်ဒေသခံတွေဟာ3-4ရက်လောက်ထွက်ပြေးတိမ်းရှောင်နေကြရတာဟာလဲပုံမှန်လိုဖြစ်နေတဲ့အခြေအနေပါတိတွေ့တိုက်ပွဲမရှိပေမဲ့ လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တာတွေတောက်လျှောက်ရှိနေတယ်လို့လည်းပြောပါတယ်ခင်ဗျာ
ဆရာနာသိင်းပြည်မှာစေအတင်းမှဆုံးဒေသတစ်ခုဖြစ်တဲ့စကိုင်းဘက်ကကလေးမြို့တောင်ပိုင်းကရေရှင်ဒုက္ခတဲ့စခန်းမှာရေခါရေပြက်နေတာကိုကိုခင်မောင်စုံမင်းပြောပြခဲ့တာပါအခုတော့မုံတိုင်းဂျန်ခန်ရခိုင်မှာကြောင်းဖွင့်တာတပတ်ကြာပေမဲ့ကြောင်းမတရသေးသူများနေတာပါမုံတိုင်းဂျန်ခန်ခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာဇွန်လ1ရက်နေ့ကလေးကကြောင်းတွေပြန်ဖွင့်တာပေမဲ့တချို့ဒေသတွေမှာဒီနေ့အထိကြောင်းမတရသေးဘူးလို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်လက်ရှိမှာတော့မုံတိုင်းကြောင်းပြတ်သွားတဲ့ကြောင်းတွေကိုပြန်ပြင်နေတာတွေရှိတယ်လို့လည်းပညာရေးဝန်ထမ်းတွေကပြောပါတယ်ဒီကြောင်းရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ပြီးခဲ့တဲ့လကတိုက်ခိုက်ခဲ့တဲ့မောခာမုံတိုင်းကြောင်းနေအိမ်တွေစာတင်ကျောင်းတွေတိမ်းနေချီပျက်စီးခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာကျောင်းဖွင့်ထားတာတပတ်ကြာတဲ့အထိကျောင်းလုံးဝမတက်ရသေးတဲ့ဒေသတွေရှိသလိုစာတင်ကျောင်းတွေလည်းပြန်မပြင်ရသေးဘူးလို့ရခိုင်ကဝမ်လက်ဖောင်ဒေးရှင်းဒါရိုက်တာကိုခိုင်ကောင်းဆန်ကပြောပါတယ
်ချက်ချင်းကြီးပေါ့ဇန်နဝါရီလနေ့မှာကျောင်းဖွင့်လေဆိုပေမဲ့လို့မဖွင့်နိုင်တဲ့ကျောင်းတွေအများကြီးတွေ့ရပါတယ်သူသဖြင့်ဒီစစ်တွေမျိုးပေါ်မှာဆိုရင်တော့ရွှေပြည်သာတို့ကျေတော်တို့နောက်ပြီးတော့ဒီအနောက်ဆက်ပြောင်းပေါ့နော်အဲ့လိုပုံလာတဲ့စာစင်ကြောက်တွေတချို့လေတွေ့ရတာပေါ့တချို့လေအထက်တန်းနေတဲ့စိတ်ကြောက်တွေပေါ့ခေါင်းမိုးကုတီလုံးလုံးမပြီးသေးဘူးပေါ့ဒါကြောင့်လေလို့ပြောရတော့ဒါကဒီတစ်ပေါ့နော်ဒီ loyalty security အာဆူဆောက်ရတာရဲ့နောက်ပြီးတော့သွတ်တန်ပေါ့အဲ့ဒါသွတ်အဲပြောက်ပေါ့လေအဲ့ဒါ move သွတ်တယ်ဒါလူလူကူဝယ်လို့မရနိုင်ဘူးပေါ့အဲ့ဒါဒီကြောင်းလက်ရှိအချိန်တွေမှာတချို့ကြောက်တွေဖွင့်နိုင်တယ်လို့တချို့ကြောက်အများစုကတော့မဖွင့်နိုင်သေးဘူးဆိုတာကြားသိရပါတယ်ပေါ့ကျွန်တော်တို့အနေနဲ့တော့ဟုတ်ကဲ့
မုံတိုင်းကြောင့်ရခိုင်မှာစစ်တွေကြောက်တော်မြောက်ဦးပုံနှကျွန်းပေါက်တော်ရသေးတောင်ဘူးသီးတောင်မောင်းတော်စားတဲ့မြို့နယ်တွေကစာတင်ကြောင်းတွေတော်တော်များများပျက်စီးသွားခဲ့ပါတယ်လက်ရှိမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်နေကြတယ်ဆိုပေမဲ့စာတင်ကြောင်းတွေကိုပြင်ဆင်တဲ့အပိုင်းမှာအားနည်းမှုတွေရှိနေတာတွေ့ရပါတယ်ရသေးတောင်မြို့နယ်ဦးကကြေးဝါမှာဆိုရင်လေဒီကနေ့အထိစာတင်ကျောင်းတွေမပြင်ရသေးတယ်လို့ကျောင်းသူကျောင်းသားတွေလည်းတယောက်မှကျောင်းမတက်ရသေးဘူးလို့ပညာရေးဝန်ထမ်းတို့ကပြောပါတယ်
။ဟောကျောင်းကတော့မတားရသေးဘူးကောကျောင်းတန်းကလေးတွေနေမဲ့နေရာမှမရှိတာကျောင်းကအကုန်လုံးပြိုတော့တာပြီးတော့ခေါင်းကြီးရောက်တယ်လေအကုန်လုံးပြိုတော့တယ်လေအဲ့ဒါကြောင့်မို့ကလေးတွေကကျောင်းမတားသေးဘူးကျောင်းတို့လာခိုင်းတာ
ဒါအပြင်ပုံနှကျုံမြို့နယ်အတွင်းကတော်ဖြားချောင်းဒေသမှာလည်းစာတင်ကျောင်းတွေအားလုံးနီးပါးမုံတိုင်းကြောင့်ပျက်စီးသွားတာလည်းဖြစ်ပါတယ်တော်ဖြားချောင်းဒေသပိုးရှိပြင်ကျေးရွာမှာတော့ဇွန်လ1ရက်နေ့ကလေးကကျောင်းဖွင့်ထားပြီးမဲ့အထက်တန်းလောက်သာကျောင်းတက်နိုင်သေးတာပါလက်ရှိမှာတော့ပျက်စီးသွားတဲ့ကျောင်းတွေကိုဒီကနေ့ကစပြီးတော့ပြုပြင်ပေးနေပြီးလာမယ့်တနင်္လာနေ့လောက်မှာကျောင်းသူကျောင်းသားအားလုံးကျောင်းတက်နိုင်လိမ့်မယ်လို့ကျောင်းတာဝန်ခံတဦးဖြစ်တဲ့ဦးကန့်သေးလင်းကပြောပါတယ
်ခေါင်းမိုးတယ်ပါတော့အကုန်လုံးမိုးတွေရွှဲပြီးတော့ပြင်လို့မရဘူး။အောက်ထက်မှာလေးကမ်းလောက်ကိုကျွန်တော်တို့အချက်တန်းပန်းကိုဂျွန်လတရားနေရာဆက်ပြီးတော့တခါတည်းတက်လျှောက်စာတင်နေပါလိမ့်ခင်ဗျာ။ဒါပေမဲ့ဒီအချက်တန်းနဲ့မူလတန်းကိုကြာတော့ဒီလိုတနေရာလေးမရှိသေးဘူး။ကျောင်းကအကုန်လုံးအမိုးတွေပါတော့တာကိုဒီလောလောဆယ်မှာတော့ကျွန်တော်တို့ကျောင်းမှာမနေ့ကဒီဆောက်လို့တမားတွေရောက်ပြီးတော့ဆက်ပြီးပြည်ကျင်းနေကြပါလေ။အဲတော့အလေးရမ်းနဲ့အထက်တန်းကြတော့ဒီလာမယ့်မန်းရက်လောက်စပြီးတော့စတင်ကြည့်မယ်လို့ကျွန်တော်တို့ခန့်မှန်းတာပါတယ်
ရခိုင်ပြည်နယ်ပညာရေးဌာနရဲ့စီရင်အရာပြည်နယ်အတွင်းမှာကျောင်းပေါင်း 3,000 ကျော်ရှိတဲ့အထက်ကပြီးခဲ့တဲ့ဇွန်လ1ရက်နေ့မှာကျောင်းပေါင်း 2,000 ကျော်ဖွင့်လှစ်ခဲ့ပါတယ်။ကျန်တဲ့ကျောင်းတွေကိုတော့လာမယ့်ဇွန်လတတိယအပတ်လောက်မှာဖွင့်လှစ်နိုင်မယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုထားတာပါ။ရခိုင်မြောက်ပိုင်းမှာမုံတိုင်းရောက်နေအိမ်အဆောက်အဦး 2,000 ကျော်ပျက်စီးခဲ့ပြီးလူတသန်းလောက်မုံတိုင်းဒဏ်သင့်ပြီးဒုက္ခရောက်နေကြပါတယ်။လက်ရှိမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြပေမဲ့မုံတိုင်းဒဏ်သင့်ပြည်သူတွေလုံခြုံတဲ့အမိုးကအောက်ကိုရောက်ဖို့ခက်ခဲနေဆဲဖြစ်ပါတယ်ခင်ဗျာ။
မုံတိုင်းတန်ခန့်ရခိုင်မှာကျောင်းဖွင့်တာတစ်ပတ်ရှိပေမဲ့ကျောင်းမတရသေးသူအများပြားရှိနေသေးတာကိုကိုစံကျော်ပြောပြခဲ့တာပါ။ပေါ်ရူညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြခင်မှာအက်ဒီတာနဲ့ဆွေးနွေးခန်းနောက်လူထုနဲ့ကြံပိုင်အားကစားခန္ဓာစတဲ့ပတ်စဉ်အစီအစဉ်တွေရှိသေးတာမို့ဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru channel 13 တမမဟုတ် Timecom 6 Juru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီတည်င်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအိတ်ကြပါလိမ့်နော
် VOA American တိုင်းရဲ့ဆွန်လ9ရက်ပို့ဒုညပိုင်းရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြာခင်ထုတ်လွှင့်ပေးမဲ့စီစဉ်တွေမှာတော့ပို့ဒုညတိုင်းပြောပြနေကြအက်ဒီတာနဲ့ဆွန်နီကမ်းမှာဦးတမောင်သန်းပြောပြထားတာနောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကြံမာရေးနောက်ကိုရရန်ရဲ့အားကစားကန္တာအပတ်စဉ်အစီအစဉ်တွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုအရင်ဆုံးကတော့အက်ဒီတာနဲ့ဆွေးနွေးကြပါနိုင်ငံတကာအကူအညီနဲ့နိုင်ငံချိတ်ကပ်မှုခေါင်းစဉ်နဲ့သုံးသပ်ထားပါတယ်မူခါမူတိုင်းသင့်ဒေတာတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့သွားရောက်ခွင့်ရရေးဟာရေးပေါ်လိုအပ်ချက်ဖြစ်တယ်လို့ကုလ UNDP ဌာနကိုယ်စားလှယ်ကပြောတာကိုဂျနီဗာကုလသမဂ္ဂအင်တာနက်ဆာမနာမှာဇွန်လ2ရက်နေ့ကဖော်ပြခဲ့ပါတယ်လူသားချင်းစာနာထောက်ထားရေးအကူအညီပေးတာတွေကိုစီးရေးနိုင်ငံရေးရမချီးကပ်ဖို့အချိန်ဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥတ္တမောင်တန်းကိုမမျှသစေအောင်ဆွေးနွေးထားပါတယ်ခင်ဗျာ
။မင်္ဂလာပါဥတ္တမောင်တန်းရှင
်။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ။
ဒီမြန်မာနိုင်ငံမှာမောခမုံတိုင်းတန်တင်တဲ့နေရာတွေကိုပေါ့နော်။နိုင်ငံတကာအတိုင်ဝမ်းနေနဲ့သွားရောက်ခွင့်ရဖို့ဟာအရေးပေါ်လိုအပ်ချက်ဖြစ်တယ်ဆိုပြီးတော့ UNDP ဌာနကိုယ်စားလှယ်ကဒီဂျနီဗာကုလသမဂ္ဂဆမျက်နှာမှာဇွန်လ2ရက်နေ့ကဖော်ပြခဲ့ပါတယ်နော်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဒီအကူအညီပေးတာတွေကိုတဲ့အခုချိန်မှာစီးရေးအရာနိုင်ငံရေးအရာမချင်းကပ်ဖို့လိုတယ်လို့လည်းသူကပြောပါတယ်အဲ့တော့ဒီပေါ်မှာဘယ်လိုအမြင်ရှိပါလဲ
အဓိကကတော့နိုင်ငံရေးစီးရေးအရာမချင်းကပ်ဖို့လိုတယ်ဆိုတဲ့ချက်ကအဓိကဖြစ်မှတင်တယ်နော်ကျန်တဲ့ပွားရောက်ခွင့်မရတာကတော့အဲ့ဒီအောက်မှာရှိနိုင်မယ်လို့ကျွန်တော်ထင်တယ်။ UNDP ကိုယ်စားလှယ်ပြောတာကသင့်တယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီမုခမုတ်တိုင်းတန်သင့်တဲ့နေရာတွေရှိရခိုင်မကွေးစခိုင်းပေါ့။နော်ဒီနေရာတွေကလက်နက်ကင်တော်လှန်ရေးဖြစ်ပွားနေတဲ့နေရာတွေပဋိပက္ခတွေနေမြေတွေပေါ့နော်။ကျွန်တော်ထင်တယ်စစ်ကောင်စီကစစ်ရေးရပို့ပြီးကြီးလိုက်မယ်ထင်တယ်။သူတို့ရဲ့စစ်ရေးချင်းကပ်ပုံကလည်းမြေလျံဖြတ်လေးပြကျွန်တော်တို့စစ်ရေးချင်းကပ်ပုံဖြစ်တယ်เนาะအင်္ဂလိပ်လိုတော့ Scotch Art Operation ပေါ့เนาะဆိုတော့ဒီလိုကိစ္စတွေမှာဆိုလို့ရှိရင်များသောအားဖြင့်သူတို့ဒီအဲ့ဒီဒီရန်သူပေါ့เนาะစစ်ကောင်စီရဲ့ရန်သူတနည်းပြောလို့ရှိရင်အဲ့ဒီဒေတာမှာရှိတဲ့ PDF တွေเนาะစာနာရိတ်ခါအထောက်ပံ့အကုန်လုံးမရဖို့အတွက်ဒါလုပ်တယ်เนาะဒီနည်းကိုသုံးနေတဲ့အတွက်ကြောင့်မို့လို့ဒီကုလသမဂ္ဂနဲ့နိုင်ငံတကာအတိုက်ဝင်းကနေမှเนาะဘုခါမုန်တိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့အရေးပေါ်အခုညီတွေပြေးကျင်နေဆိုတဲ့အခါကျတော့ဒါစီရေးရသူကခွင့်ပြုဖို့တော်တော်ကြီးခက်နေတဲ့အနေအထားမှာရှိတယ်လို့ထင်တယ်။အာဆီယံရဲ့လူသားချင်းစာနာထောက်ထားရေးအခုညီပြေးဖို့အထူးသဖြင့်ဒီ OA စုခွာထွက်ပြေးနေဆိုင်ကြတဲ့ IDP တွေကိုပြေးဖို့ဆိုတဲ့အခြေအမှလည်းမပြေးတာဒါကြောင့်ဖြစ်တယ်လို့ကျွန်တော်ထင်တယ
်။အဲ့တော့ဒီမှာပါဒီနိုင်ငံကအဖွဲ့အစည်းတွေနဲ့ NGO တွေရဲ့ဥပဒေဆိုတာကဘာလို့ဆူလို့ရပါလဲ
။ဟုတ်သူကဒီနိုင်ငံကအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့လေသူကကျွန်တော်တို့ဟိုစိုးရိမ်မကင်းဖြစ်နေတာလည်းရှိတယ်။အဲ့တော့မတ်လ14ရက်နေ့မှာနိုင်ငံကအဖွဲ့အစည်းတွေကိုဒီကတ်တပ်ဖို့ပေါ့။ဒါမှမဟုတ်နိုင်ငံကအဖွဲ့အစည်းတွေရဲ့နဲ့ပတ်သက်တဲ့ဥပဒေတရားကိုသူတို့စဉ်းစားခဲ့တယ်။စဉ်းစားဖို့အတွက်ကော်မတီတစ်ခုဖွဲ့ခဲ့တယ်။အဲ့ဒီမှာကျွန်တော်သတိထားမိတာကဘာဖြစ်လဲဆိုတော့ဥက္ကဋ္ဌကရဲချုပ်ကိုဥက္ကဋ္ဌဖြစ်တယ်ထားရဲမှုချုပ်เนาะကျွန်တော်တို့အတွင်းဘူးကလည်းရဲရပဲဆိုတော့ဒါကတော်တော်လေးကျွန်တော်တို့ဟိုအရင်အစိုးရတွေလောက်ခဲ့ပုံနဲ့နည်းနည်းခြားနာတယ်အရင်အစိုးရတွေကနိုင်ငံတကာအဖွဲ့အစည်းတွေနောက်အရေးပဲဆိုင်ရာအဖွဲ့အစည်းတွေဥပဒေတွေကိုရေးဆွဲတဲ့အခါမှာတကယ်ကြိုက်တွေ့လားအထွေထွေအုပ်ချုပ်ရေးဌာနကနေအဓိကထားပြီးကြိုက်တွေ့ခဲ့အခုကြတော့လနဲ့ကိုက်တက်တည်းရဲ့အောက်ကနေမှဒီဟာကိုကင်တွေတော့မယ်လို့ဆိုတော့အတိတ်ပဲထွက်လာတယ်။ဒါကနိုင်ငံရေးကိုလည်းတစုံတရာထင်ရနေတယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကများသောအားဖြင့်စဉ်းစားတဲ့အခါမှာဒီအမျိုးသားလုံခြုံရေးပေါ့စီမံကိန်းရဲ့အောက်ကနေထားပြီးစဉ်းစားတာများတယ်။အ လိုမျိုးသားလူမျိုးရေးစီမံကိန်းမှာလည်းသူက60ခုနှစ်တည်းတည်းကသတ်မှတ်ထားခဲ့တာကเนาะကျွန်တော်တို့အနောက်နိုင်ငံတွေကရန်သူဖြစ်တယ်เนาะအဲ့ဒီအဓိကရန်သူဟာကုလသမဂ္ဂအလံတော်အောက်ကနေမှတိုင်းပြည်တွေကိုဝင်ရောက်ကျူးကျော်လာနိုင်တယ်ဆိုတော့ဒါအယူအဆ60ခုနှစ်တွေမှာရှိခဲ့တယ်ဒါကြောင့်မို့လို့ဒီစဉ်းစားပုံအရတစ်ဖက်မှာလည်းနိုင်ငံရေးရကလည်းကျွန်တော်တို့လက်ရအမျိုးသားရေးဝါဒเนาะနောက်အတွင်းထဲကိုကြည့်တယ်အပြင်ကိုကြည့်လာတဲ့အတွင်းထဲကိုပို့ပြီးကြည့်တဲ့ဟာဆိုတော့နိုင်ငံရေးလမ်းကြောင်းကိုသွားနေတဲ့အတွက်ကြောင့်မို့လို့အဲ့ဒီနိုင်ငံရေးကိုအာဏာရယူပြီးလုတ်ကင်ဖို့လဲအစိုးရကရည်ရွယ်ပုံရတယ်ဒါကြောင့်မို့လဲเนาะအာဏာသိမ်းတယ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကတရဲ့ကျွန်တော်တို့မှာပါတဲ့ရွေးကောက်ပွဲအဲ့ဒီရွေးကောက်ပွဲကိုလည်းကျွန်တော်တို့အချိုးကျကုစားပြုပြီးရွေးကောက်ပွဲကိုသွားနေတယ်စားတဲ့ဖြစ်နိုင်ငံရေးခြေလှမ်းတွေကိုလည်းတွေးရတဲ့အတွက်ကြောင့်မို့လို့เนาะဒါကနိုင်ငံတကာအဖွဲ့အစည်းတွေအတွက်အင်မတန်ကြီးမားတဲ့စိန်ခေါ်ချက်ဖြစ်တဲ့အာဆီယံအပါအဝင်ပေါ့เนา
ะအခုဒီစစ်ကောင်စီကစိုးရိမ်နေတယ်လို့မျိုးပေါ့အကူအညီတွေကိုနိုင်ငံရေးအရအသုံးချတာမျိုးရှိခဲ့ဘူးပါသလားရှိရောရှိနိုင်ပါသလ
ားနိုင်ငံရေးနဲ့တော့အကူအညီကလည်းမခင်ဘူးပေါ့เนาะဘာလို့လဲဆိုတော့ဒီနှစ်ခုခွဲပြောရမယ်ထင်တယ်ပထမတစ်ခုကလူသားချင်းစာနာထောက်ထားရေးအကူအညီနဲ့တာမန်နိုင်ငံရေးနိုင်ငံတကာအကူအညီပေါ့လူသားချင်းစာနာထောက်ထားရေးအရောများသောအားဖြင့်အရေးပေါ်အခြေအနေတွေတဘာဝဘေးအန္တရာယ်တွေလူကြောက်ဖြစ်တဲ့အန္တရာယ်တွေပေါ့ဝင်ပေါ့နော်ဆိုတော့အဲ့ဒီလိုအန္တရာယ်တွေကြောက်ဖြစ်လာတဲ့ကျွန်တော်တို့အရေးပေါ်လူတွေရဲ့လိုအပ်ချက်အဲ့ဒီထက်မှာကျွန်တော်တို့အိုးအိမ်စုခွာထွက်ပြေးတဲ့ IDP တွေလည်းပါတယ်ပေါ့နော်ဆိုတော့အဲ့ဒီလိုကိစ္စတွေကိုအကူအညီပေးတဲ့အခါမှာတော့နိုင်ငံရေးကိုသိပ်ပြီးတော့ဆောင်ပေးလိမရှိဘူးပေါ့နော်ဒါဖြစ်ရင်ရိုးရိုးတာမကူကြီးအောင်ဇောင်းပေးလိရှိသလားဆိုတော့နိုင်ငံရေးကိုဇောင်းပေးတယ်လို့တော့မဟုတ်ဘူးဒါပေမဲ့နိုင်ငံတွေကိုကူညီတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဒီနိုင်ငံရေးနဲ့လုံခြုံရေး view ဟာကြီးတစ်ခုလုံးရဲ့နဲ့ဆက်နွယ်ပြီးစဉ်းစားပြီးတော့မှပဲဒါအကူအညီပေးရေးဒါ budget တွေကိုချထားတာများတတ်တယ်ပေါ့နော်ဒါကြောင့်မို့လို့အဲတနည်းတစ်ဖုံအဖြစ်တော့နိုင်ငံရေးနဲ့ပတ်သက်သလားဆိုရင်ပတ်သက်တယ်ဒါပေမဲ့နိုင်ငံရေးကိုအသုံးချပြီးတော့ဒါကတော့နှောက်ရှက်မယ်ဆိုတဲ့ဟာမျိုးတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ
်အဲ့အရင်အစိုးရရဲ့လက်ထက်မှာလည်းဒီလိုအကူအညီပေးရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ NGO တွေကဆန္ဒပြခဲ့တာရှိပါတယ်အဲ့လိုဆန္ဒပြပွဲတွေကိုအလှရှင်နိုင်ငံတွေကထိန်းချုပ်တယ်ဆိုပြီးတော့ထင်မြင်ချက်တွေလည်းရှိပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲ
အဲ့ဒီလိုအလှရှင်နိုင်ငံတွေကနေပါဒီဆန္ဒပြပွဲတွေကိုတိုက်ရိုက်ဖန်တီးတာထိန်းချုပ်တာမျိုးတော့မဟုတ်ဘူးဗျနော်ဥမာအားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ဒီသူကခုနပြောတဲ့ခေါင်းစဉ်အောက်မှာအလူရှင်တွေကနိုင်ငံကဒါသူချမှတ်ထားလိုက်ပြီဆိုလို့ရှိရင်ဥမာအားဖြင့်ဒီမိုကရေစီဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့အောက်မှာချထားပြီဆိုလို့ရှိရင်သူကအဲ့ဒီပတ်စံကိုဥမာ25တန်းချလိုက်တယ်ဆို25တန်းကိုစီမံခန့်ခွဲမှုအတွေ့ management လုပ်ပေအဖွဲ့စီမံခန့်ခွဲမဲ့အဖွဲ့တစ်ခုကိုသူတို့ကတန်တာခေါ်လိုက်ပါအဲ့တော့တန်တာဝင်ရတယ်ဝင်ပြီးတဲ့အခါမှာအဲ့ဒီခေါင်းစဉ်အောက်မှာအဲ့ဒီခေါင်းစဉ်ကိုချထားပေးတဲ့အခါမှာလဲဒါအမအမေရိကန်ဆိုရင်အမေရိကန်ပြည်ထောင်စုရဲ့ကြီးမားချက်ကဘာတွေရှိတယ်မူဝါဒပေါ့ဒီမိုကရေစီဖြစ်ပေါ်တိုးတက်မှုလို့ဘာလို့ဒါလို့တွေတမဂျေဘူးရကြတဲ့ဟာတွေပြထားအဲ့ဒါကိုဘလို့ကောင်းတဲ့ဖော်မလဲဆိုတော့အဲ့ဒီအဖွဲ့တွေကလိုက်လံစုံစမ်းမေးမြန်းပြီးတော့မှတခါသူတို့ကနေအဆိုပြုလာဘူးဒါတင်ရတယ်တင်ရတဲ့ထက်ကနေသူတို့ကတယောက်ကိုရွေးတယ်ရွေးပြီးတဲ့အခါကျမှကျွန်တော်တို့အရက်ပဲ့အဖွဲ့အစည်းတွေကိုခေါ်လိုက်တယ်ခေါ်တဲ့အခါမှာအရက်ပဲ့အဖွဲ့အစည်းပေါ့ ground မှာလုံနေတဲ့လူကဒီရမွေရှောက်ရတဲ့အခါမှာ3လနဲ့6လထိကြာတတ်ပါတယ်။များသောအားဖြင့်ရွေးချယ်တဲ့အဖွဲ့ကလည်းတော့ခုနပြောတဲ့မှာ American ဆို USAID အပါမယ်။ British ဆိုရင် defect လို့ခေါ်တာပါမယ်။ဒီကပုံကူတယောက်ပါမယ်။ပြီးရင်ခုနစီမံခန့်ခွဲတဲ့အဖွဲ့ကလူတွေပါမယ်။ပြီးရင် board အဖွဲ့ဆိုတော့အဖွဲ့အစည်းထားတယ်။ board အဖွဲ့ဟာအဲ့ဒီတိုင်းပြည်မှာရှိတဲ့အထင်ကရလူတွေပြီးရင်အငိမ့်စားအရက်ပဲ့အဖွဲ့အစည်းတွေမှာလုပ်ခဲ့တဲ့သူတွေနဲ့ဖွဲ့စည်းထားတယ်။သူတို့ကနေပြန်ပြီးတော့ခုနအောက်ခြေကတင်ပြတဲ့အစုပြည့်ချက်တွေကိုသူတို့ကနေပြန်ပြီးတော့ရွေးပါတယ်ရွေးတဲ့အတွက်ကြောင့်ဒီဖြစ်စဉ်က3လနဲ့6လတော့ထိကြတတ်တယ်ဒါမဲ့ဆိုးဆိုးဆန္ဒပြပြီဆိုတဲ့အခါကျတော့เนาะဒါဆိုရင်အဲ့ဒီလိုဆန္ဒပြမှသူကရော့ပတ်စာဆိုပြီးသွားပြေးတာမျိုးဒီလိုလုံးလို့လောက်တာမျိုးတော့မရှိပါဘူးเนาะခုနအစုပြည့်ထားတဲ့အဖွဲ့အစည်းတွေကသူတို့ရဲ့အစီအစဉ်ထဲမှာadvocacy လို့ပြောတဲ့စော်စီယုံရေးပေါ့ဥမာအဖြစ်သဘာဝပတ်ဝန်းကျင်အတွက်လှုပ်ရှားနေတဲ့အဖွဲ့ဆိုရင်သဘာဝပတ်ဝန်းကျင်အတွက်ကျွန်တော်ဒီအနာပိုင်အဖွဲ့စည်းတွေကိုလည်းစီယုံဖို့အတွက်စီယုံရေးစေနောက်လူထုကိုစီယုံရေးစေအစရှိတဲ့ဒီအရာတွေတင်ထား အဲ့ဒီစီရိတ်ထဲကနေပဲဆန္ဒပြတာမပြတာကဆန္ဒပြတယ်ဆိုတာကတော့ advocacy လို့ပြောတယ်ဆိုစီရင်ရေးနီးတာတက်ပဲဖြစ်တယ်နော်ဒီဆန္ဒပြဖို့လည်းအဲ့ဒီအဖွဲ့ကရံမဝင်ရှာပြီးတောင်းတာမဟုတ်ဘူးနော် advocacy လုပ်ဖို့အဲ့ဒီမှာ advocacy လုပ်တဲ့အခါမှာလည်းဆန္ဒဒီအောက်ခြေအဖွဲ့ကြီးကဒါတော့ငါတို့ဒီလမ်းလျှောက်ပြီးလမ်းပေါ်ထွက်မှပဲရတော့မယ်ဒီကိစ္စကိုတတိထားမိလိုက်မယ်သူတို့စဉ်းစားလိုက်မယ်ဆိုရင်သူတို့ကလမ်းပေါ်ထွက်တာပဲနော်ဒါကဒါကြောင့်မို့ဒါကလုပ်ငန်းတဘာဝဖြစ်တယ်ဒီအတိုင်းပဲဖြစ်နေကြတယ်ဆိုတော့အဲ့တော့ကြောင့်ဟာငါတို့ကတော့ဆန္ဒပြမယ်မင်းဆန္ဒပြกว่าဆိုပြီးပတ်စံပေးတာမျိုးမဟုတ်ပါဘူးဒါကလူအများအထင်လွဲနေတာပါ
အဖွံပြိုးစဲနိုင်ငံနေမှာရောနိုင်ငံတကာအကူအညီတွေပေါ်မှာဘယ်လိုသဘောမျိုးရှိပါလဲ
ဟုတ်တယ်နိုင်ငံတကာအကူအညီတွေပေါ်မှာဖွံ့ဖြိုးစဲနိုင်ငံတွေများသောအားဖြင့်တော့သူတို့ဒါတောင်ပိုင်းနိုင်ငံတွေပေါ့နော်မြောက်ပိုင်းနိုင်ငံဆိုတာကတော့ဒါဖွံ့ဖြိုးပြီးနိုင်ငံတွေပေါ့နော်များသောအားဖြင့်ကတော့တောင်ပိုင်းနိုင်ငံတွေဟာပတ်စံချီးရတယ်အတိုးပေးရတယ်မြောက်ပိုင်းနိုင်ငံတွေဟာပတ်စံကိုချီးတယ်သူတို့ကအတိုးကိုရနော်အဲ့တော့ဒီမြောက်ပိုင်းနဲ့တောင်ပိုင်းနိုင်ငံတွေမှာများသောအားဖြင့်သူတို့ဒီမဖွံ့ဖြိုးမတိုးတက်ကြအောင်မတိုးတက်တဲ့ကြောင့်အကူအညီလိုအပ်တယ်အကူအညီတချို့ကလည်းဒီအကူအညီကိုအလွဲသုံးစားလုပ်တာတွေရှိတယ်တချို့ကလည်းအကူအညီကိုအသုံးချပြီးအောင်မြင်သွားတာတွေရှိတယ်အဲ့တော့သူတို့အမြင်ကတော့နော်ဒါကသူတို့ရဲ့နိုင်ငံရေးကိုစီးယုံတာဖြစ်တယ်အထူးသဖြင့်စီးရေးတိုက်ပွဲကာလဆိုရင်တော့ဆိုဗီယက်အုပ်စုနဲ့ကျွန်တော်တို့အမေရိကန်အုပ်စုပေါ့အဲ့တော့ဒီထဲမှာပါဖို့စီးယုံကြတာပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းဗာအမေရိကန်လက်ရှိအနေထားအမေရိကန်ရဲ့အနေထားပြောရင်ဒီမိုကရေစီနဲ့လူ့ခွင့်ရေးဖြစ်ပေါ်တိုးတက်မှုကိုအားပေးတယ်ဒါကြောင့်မို့ဘိုင်ဒန်အစိုးရရဲ့မူဝါဒအတိုင်းပဲဒီအတွက်သူအခုညီတွေချထားပေးမယ်ပေါ့နော်ဒါဒီအမေရိကန်ရဲ့စံနှုန်းလည်းဖြစ်တယ်ဆိုတော့အယူအဆပုံမှာအခြေခံတယ်ဒီတောင်းမှကြည့်မယ်ဆိုရင်တော့ဒါအမေရိကန်မှမဟုတ်ဘူးတရုတ်လည်းဒီတိုင်းပဲရုရှားလည်းဒီတိုင်းပဲနော်ဆိုတော့ဒါဒီတကယ်ဖြစ်ရဖြစ်ပါတယ်အဲ့ဒီထက်မှပဲနော်ဒီဖွံ့ဖြိုးစဲနိုင်ငံတွေကမိမိနိုင်ငံတိုးတက်ရေးအတွက်စီမံခန့်ခွဲကြရတာပေါ့နော
်အခုမြန်မာနိုင်ငံအခြေအနေမျိုးမှာပေါ့ဘာဝဘေးအန္တရာယ်တွေကိုကြုံနေရတဲ့ဒုက္ခတွေတွေရှိတယ်နောက်စစ်ဘေးရှောင်ဒုက္ခတွေတွေရှိတယ်သူတို့စီကိုအကူအညီတွေကိုနိုင်ငံတကာထိထိရောက်ရောက်နဲ့အမြန်ဆုံးပေးနိုင်ဖို့ဆိုရင်ဘယ်လိုအကြံပြုပေးချင်ပါလဲ
ဝဒါတော်တော်လေးစိတ်ခေါ်ချက်ချင်းပါတဲ့အချက်ဖြစ်တယ်နော်စစ်တပ်ကငါနိုင်ဒီမြန်မာနိုင်ငံအတွက်နိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုဘာတွေလုပ်မှာလဲဘလို့သွားမှာလဲအားလုံးပေါင်းဝင်အောင်ဘလို့နီးလန်းနဲ့လုပ်မှာလဲဆိုတော့ပြန်လည်သုံးသက်ချက်မရှိသေးပဲမရှိသမျှကာလပတ်လုံးကအာဆီယံရောမူလသဘကရောတခြားနိုင်ငံတွေကလည်းခက်ခဲမှာပဲသူတစ်ဖြစ်ဒီမုခါနဲ့ပတ်သက်ပြီးတော့တော့ဒီပုံတိုင်းဖြတ်သွားတဲ့ဒေတာဒီပြီးရင်တော့အာဆီယံအဆိုပြုထားတဲ့နော်လူသားချင်းစာနာထောက်ထားရေး IDP ကိစ္စတွေမှာလဲခက်ခဲလိမ့်မယ်လို့ထင်တယ်အဲ့တော့မစ္စတာဘန်ကီမွန်ပြောသလိုပဲတန်တမာရေးဖြီအားများပို့ပေးဖို့လိုအပ်မလားဒါကနိုင်ငံတကာအနေနဲ့စဉ်းစားသင့်တယ်အထူးသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေကလည်းဘလို့ပုံစံနဲ့ဖြည့်အားပေးတာပိုကောင်းတယ်လဲဆိုတဲ့တင်ပြချက်တွေတိုင်းအစိုးရတွေကိုဖြည့်အားပေးကြဖို့များလိုမလားမသိဘူးပေါ့နော်မြန်မာနိုင်ငံခြေနေရတော့အဲ့ဒီခြေနေဖြစ်နေတယ်လို့ကျွန်တော်ထင်တယ
်နိုင်ငံတကာအကူအညီတွေမှာနိုင်ငံမပါရေးဖိအားပေးဖို့အက်ဒီတာနဲ့ဆွေးနွေးကမှာဥတ္တမောင်တန်နဲ့မမြသေးအောင်လို့ပြောပြခဲ့တာပါအခုတော့လူလူနဲ့ကျန်းမာရေးပါသွေးတိုယောဂါရှိသူယောဂါကြီးတွေရှောင်းနိုင်ရေးကိုပြောထားပါတယ်သွေးတိုယောဂါရှိသူတွေအနေနဲ့သေချာစနစ်တကျထိမ့်သိမ့်ကုသမယ်ဆိုရင်ဆိုးရတဲ့ယောဂါကြီးတွေနဲ့အန္တရာယ်မကျအောင်တားဆီးလို့ရပါတယ်ဒေါက်တာတန်စောပြောပြပေးပါဦးခင်ဗျာ
ဘာမှအသေးပြောက်အများဆုံးယောဂါတွေထဲမှာနှလုံးသွေးကြောပိတ်ယောဂါနဲ့လေဖြည့်ယောဂါတွေလည်းပါဝင်တာကိုတွေ့ရပါတယ်ဒီယောဂါနှစ်မျိုးဟာသွေးတိုယောဂါနဲ့ဆက်စပ်မှုရှိနေတာကြောင့်သွေးတိုယောဂါကိုသာစနစ်တကျထိန်းသိမ်းနိုင်ခဲ့မယ်ဆိုရင်နှလုံးသွေးကြောပိတ်ယောဂါနဲ့လေဖြည့်ယောဂါတွေဖြစ်ပေါ်ခံစားရဖို့အခွင့်အရေးနေတော်နိုင်တယ်လို့သမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ကဘာပေါ်မှာဒီအသေးပြောက်အများဆုံးယောဂါတွေကိုစစ်တမ်းထုတ်လိုက်တဲ့အခါမှာဒီနှလုံးသွေးကြောပိတ်ယောဂါနဲ့ဒီလေဖြတ်တဲ့ယောဂါတွေကြောင့်အသေးပေါက်အများဆုံးဖြစ်တာကိုတွေ့ရပါတယ်အဲ့တော့ဒီအသေးပေါက်အများဆုံးဖြစ်တဲ့ယောဂါနှစ်ခုဒီ ဒီသွေးရောဂါနဲ့ဆက်ဆံမှုရှိနေပါတယ်ဒါကြောင့်မို့သွေးရောဂါကိုဒါစနစ်ကြထိန်းသိမ်းမယ်ဆိုရင်သူရဲ့နောက်ဆက်တွဲပြဿနာအမျိုးမျိုးနဲ့အတူမိသားစုနဲ့တိုင်းပြည်ပေါ်မှာပါကြီးမားတဲ့ဝင်တော့ဝင်ဖို့လေရရှိစေတာပါသွေးရောဂါကြောင့်ဖြစ်ပေါ်ကြုံရရတဲ့ဝင်တော့ဝင်ဖို့လေဘယ်လောက်ထိကြီးမားလဲဆိုတာကိုတော်တော်ဥမ္မာကျွန်နိုင်ကအခုလိုရှင်းပြပါတယ်သွေးရောဂါဟာတခြားဒီမကူးဆက yoga ရဲ့နောက်ဆက်တွဲ yoga ဖြစ်တဲ့လီဖြတ်တဲ့ဝေဒနာခံစားရတာပဲဖြစ်ဖြစ်ကြောက်ကထိခိုက်ပြီးကြောက်ကဆေးရတာပဲဖြစ်ဖြစ်နောက်တစ်ခါနှလုံးသွေးကြောထိခိုက်နှလုံးကြီးပြီးတော့နှလုံး yoga ရရင်ပဲဖြစ်ဖြစ်ဒီလူတစ်ယောက်ကကိုယ့်ရဲ့ပုံမှန်လုပ်နေကြလုပ်တွေကိုမလုပ်နိုင်တဲ့အပြင်သူ့ရဲ့မိသားစုဝင်တွေကပါစောင့်ရှောက်မှုပေးရတဲ့အခါမှာဝန်တော့ဝန်ဖို့ဖြစ်စေတာအဓိကအကြောင်းရင်းဖြစ်နေပါတယ်
ပေတိုရက်ကရဲ့ဝင်းဒိုးဝင်ပိုးတွေကိုရှော့ချတဲ့နေရာမှာသွေးပေါင်မှန်မှန်ချိန်ခြင်းဟာအခြေခံကြပြီးထိရောက်မှုရှိတာကိုတွေ့ရပါတယ်။သွေးပေါင်မှန်မှန်ချိန်ခြင်းရဲ့အရေးပါပုံအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။ဟုတ်ပါတယ်။ဒီကဘာပေါ်မှာပြုလုပ်ထားတဲ့စစ်တမ်းတွေအရသွေးရူးယောဂရှိသူများရဲ့တဝက်ကပဲဒီသွေးရူးယောဂရှိမှန်းသိပါတယ်။သွေးရူးယောဂရှိမှန်းသိတဲ့သူတွေကုသမှုခံယူတဲ့နေရာမှာလည်းပဲတဝက်လောက်ကပဲဒီကုသမှုကောင်းကောင်းရပြီးတော့သွေးပေါင်ရင်ထိန်းသိမ်းနိုင်တာတွေ့ပါတယ်။ဒါကြောင့်မလို့ဒီလိုအခက်ခဲတွေအဲနောက်ဆက်တွဲပြဿနာတွေခံစားရတာတွေကိုရောချဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီပြည်သူလူထုကိုအသိပညာပေးဖို့လိုပါတယ်။ဒါကြောင့်မလို့ဒီအဆိုပြုချက်တစ်ချက်မှဆိုလို့ရှိရင်ပြည်သူမဆိုအသက်30ကျော်လာတာနဲ့သွေးပေါင်ကြီးစစ်ဆေးဖို့အတွက်ကိုအဆိုပြုထားတာရှိပါတယ်။ဘာဖြစ်လို့လဲဆိုရင်သွေးရူးယောဂဟာဘာလက္ခဏာမှမပြဘဲနဲ့သွေးပေါင်ချုံယုံမှတပါသွေးပေါင်တက်နေတာကိုအသိမှမဟုတ်ပါဘူး။ဒါကြောင့်မလို့အသက်30ကျော်သူပြည်သူမဆိုသွေးပေါင်စစ်ဆေးပြီးကိုယ်မှာသွေးရူးယောဂရှိမရှိစစ်ဆေးထားမှသာလျှင်သူ့ရဲ့နောက်ဆက်ပြဿနာတွေကိုကာကွယ်ရရောက်မှာဖြစ်ပါတယ်။ဒါကြောင့်မလို့ဓမ္မတိအနေနဲ့ကတော့သွေးရောဂါရှိမှန်းသတိပြုမိဖို့အတွက်ကိုအသက်30ကျော်သူမှန်းမများသွေးပေါင်ကြီးစစ်ဆေးဖို့လိုပါတယ်။နံပါတ်2ကတော့သွေးရောဂါရှိနေတဲ့သူတွေအနေနဲ့လည်းဆရာဝန်တွေနဲ့စနစ်တကျတိုင်ပင်ပြီးတော့သွေးရောရှိမှန်းသိပြီးရနေ3လအတွင်းမှာမိမိရဲ့သွေးပေါင်ကြီးကို130 80အောက်ရောက်အောင်ရှော့ချဖို့လိုပါတယ်။ဒါဟာဒီဆရာဝန်တယောက်တည်းရဲ့တာဝန်မဟုတ်ပါဘူးဆရာဝန်ရောလူနာမှာပါမိမိရဲ့သွေးပေါင်ကြီး3လအတွင်းမှာဒီ130 80နဲ့အောက်ရောက်ဖို့အတွက်ကိုတာဝန်ရှိပါတယ်အဲ့တော့ဆရာဝန်ရဲ့ညွှန်ကြားတဲ့စေဝါးတွေစနစ်ကျတောက်သုံးမယ်မိမိကိုယ်တိုင်လည်းကိုယ့်ရဲ့သွေးပေါင်ကြီးကိုပုံမှန်လေးစစ်ဆေးနေမယ်ဆိုရင်ဒီပုံမှန်သွေးပေါင်ကြီးတွေမှာထိန်းသိမ်းနိုင်မှာဖြစ်ပြီးတော့သူ့ရဲ့နောက်ဆက်တွဲပြဿနာတွေကိုရှောင်ရှားသွားနိုင်မှာဖြစ်ပါတယ
်သွေးပေါင်ကြီးကိုအချိန်မမှန်တိုင်းတာဖို့လို့တလို့ဒီစနစ်မမှန်တိုင်းတာဖို့ကလည်းထပ်တူရေးကြည့်တာပါလူနာကိုယ်တိုင်အိမ်မှာသွေးပေါင်ကြီးကိုဒီစနစ်မမှန်တိုင်းတာမှတ်သားထားပြီးဆရာဝန်နဲ့တိုင်ပင်ဆွေးနွေးတဲ့အချိန်မှာသွေးပေါင်ကြီးမှတ်တမ်းကိုယူဆောင်သွားနိုင်ခဲ့မယ်ဆိုရင်အကျိုးကျေးဇူးများစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်ဟုတ်ကဲ့ဆရာဝန်အနေနဲ့ကျွန်တော်တို့ဒီလူနာတွေကိုသွေးရောလူနာတွေကိုကုသတဲ့အခါမှာလူနာရဲ့သွေးပေါင်ချိန်ကိုကြည့်ပြီးဆရာတို့ကဆေးအတိုးလျှော့လို့ရတာဖြစ်ပါတယ်။ဒါကြောင့်မလို့သွေးပေါင်ချိန်တိုင်းတာခြင်းအလွန်ပဲအရေးကြီးပါတယ်။အဲ့တော့အဓိကအပြင်ဆရာတို့ကသွေးပေါင်ချိန်တိုင်းတာ3မျိုးရှိပါတယ်။နံပါတ်1ကတော့ဆေးရုံရောက်တဲ့ချိန်မှာသွေးပေါင်တိုင်းတာ။နံပါတ်2မိမိအိမ်မှာမိမိဘာသာတိုင်းတာ။နံပါတ်3 24နာရီလက်မောင်းမှာပတ်ပြီးတော့သွေးပေါင်ချိန်တိုင်းတာဆိုတဲ့နည်းစနစ်3ခုရှိပါတယ်။အဲ့ဒီထဲမှာအခုနောက်ဆုံးလေ့လာတဲ့တွေ့ရှိချက်အရမိမိအိမ်မှာမိမိဘာသာတိုင်းတာပြီးတော့မှတ်တမ်းတင်ထားခြင်းရတာလေအကောင်းဆုံးဖြစ်တယ်ဆိုတာတွေ့ရှိရပါတယ်။ဒါကြောင့်မိသူဆိုသွေးရိုးရှိတဲ့လူတွေကမိမိရဲ့အိမ်မှာမိမိဘာသာသွေးပေါင်ချိန်ပြီးမှတ်တမ်းတင်ထားဖို့လိုပါတယ်။ဆရာဝန်နဲ့တွေ့တဲ့အခါမှာအဲ့ဒီမှတ်တမ်းယူသွားမယ်ဆိုလို့ရှိရင်ကိုယ့်ရဲ့သွေးပေါင်ချိန်ထိန်းညှိဖို့အတွက်ကိုစေဝါကုသတာလွယ်ကူသွားမှာဖြစ်ပါတယ
်။သွေးရိုးယောဂကိုစနစ်တကျထိန်းသိမ်းကုသနိုင်ခြင်းဟာသွေးရိုးယောဂနဲ့ဆက်စပ်နေတဲ့အသေးပြောင်အများဆုံးယောဂကြီးနှစ်ခုဖြစ်ပေါ်ခံစားရဖို့အခွင့်အရေးနေပါစေတာကြောင့်ဂရုပြုကာဝယ်ထားဖို့အရေးကြီးတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျေးဇူးတင်ပါ
သွေးရောယောဂရှိသူယောဂကြီးတွေရှောင်းနိုင်ရေးဒေါက်တာသက်စောလူထုနဲ့ကျန်းမာရေးကဏ္ဍမှာရှင်းပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါပြင်သစ်တိုက်စစ်မှုဘန်ဇီမာကရီယယ်မက်ဒရစ်အသင်းကထွက်ပြီးလက်စားငွေယူရိုသန်း100ကျော်နဲ့အသင်းပြောင်းသွားပါပြီကမ္ဘာကျော်ဘောလုံးသမားမက်ဆီကလည်း PSG နဲ့စာချုပ်သက်တမ်းပြည့်သွားလို့အသင်းနဲ့လမ်းခွဲလိုက်ပါပြီဥရောပချန်ပီယံလိဂ်ဖိုင်နယ်ကတော့လာမယ့်စနေနေ့မှာမန်ချက်စတာစီးတီးနဲ့အင်တာမီလန်တို့ဘောလုံးကြဖို့ရှိတာအတွက်ပွဲကျူသုံးသက်ချက်ပါဝင်တပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စူးစီးပြောပြပေးတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် England ga FA Plus Final မှာတော့ Manchester City အသင်းက Manchester United ကိုအနိုင်ရပြီးတော့ပိုဆွဲသွားပါတယ်။စနေနေ့က London မြို့က Wembley ကွင်းကြီးမှာ Final ကစားကြတာမှာ Man City က2ဂိုးတကူနဲ့နိုင်ပြီးတော့ Champion ဖြစ်သွားတာပါ။ဒီဘက်မှာထူးခြားတာကတော့ဒါက FA Plus တမိုင်းတစ်လျှောက်မှာ Manchester နဲ့အသင်း Final မှာပထမဆုံးအချိန်တွေ့တာဖြစ်သလိုပွဲစားပြီး12စက္ကန့်မှာ Man City အတွက်ဝန်ကန်က penalty area ထိတ်ကနေကန်သွင်းခဲ့လို့ FA Plus Final မှာအမြန်ဆုံးဂိုးလည်းဖြစ်ခဲ့ပါတယ်။ Man City အသင်းဟာဒီပွဲနိုင်လိုက်တာကြောင့် Premier League Plus ရော FA Plus နှလုံးသွင်းကိုပါရသွားခဲ့ပါတယ်ခင်ဗျာ။ UEFA Champions League Final ကိုတော့လာမယ့်စနေနေ့မှာကစားကြမှာဖြစ်ပြီးတော့ Manchester City နဲ့ Inter Milan အသင်းတို့ပိုလူကြမှာဖြစ်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကပရိသတ် 9,600 ဆက်နဲ့အာတတောက်ဘောလုံးကွင်းကြီးမှာပိုလူကြမှာဖြစ်ပါတယ်။မက်ဆီဒီသက်ဟာအခုလောလောဆယ်မှာပရီးမီယာလိဖလားနဲ့ FA ဖလားတွေကိုနိုင်ထားတာကြောင့်သူတို့အနေနဲ့ချန်ပီယံလိဖလားကိုသာရခဲ့မယ်ဆိုရင်မန်ယူသင်း1999ခုနှစ်ကရခဲ့တဲ့ခရဗယ်လို့ခေါ်တဲ့တရားသီထဲမှာဖလားသုံးလုံးရတဲ့စံချိန်ကိုလည်းမိပါဖြစ်ပါတယ်။ဂွာဒီယိုလာကတော့ဒီခွင့်ရေးမျိုးကနောက်တစ်ချိန်ရကြမှာရမှာဖြစ်လို့ရတဲ့အခွင့်အရေးကိုအမိရဆုပ်ကင်ကြဖို့လိုတယ်ဆိုပြီးတော့သူကစားသမားတွေကိုပြောလိုက်ပါတယ
် because the players knows what we have ahead of us every hack
ရှင်းမှာဘာရှိရဲဆိုတာကိုသူတို့သိပါတယ်တပွဲပြီးတိုင်းဖလားတစ်ခုရပြီနောက်တစ်ခုကြံသေးတယ်ဆိုတာမျိုးသူတို့ပြောကြတယ်ဆိုတော့ဒီအခြေအနေမျိုးကနောက်ဖြစ်လာခြင်းမှလည်းဖြစ်လာနိုင်မယ်ဆိုတာကိုသူတို့သိပါတယ်ကျွန်တော်တို့ဘောလုံးရာသီတွေတော်တော်များများကောင်းကောင်းကစားပြီးခဲ့ပြီး Premier League ဖလား5ချိန် FA ဖလား2ချိန်နဲ့ Carabao ဖလားတွေလည်းရခဲ့ပြီးဒါပေမဲ့တကယ်အတင်းကောင်းတင်းဆိုတာကိုအတိမဲ့ပြုတ်ခံဖို့ကတော့ချန်ပီယံလိဂ်ကိုနိုင်ဖို့လိုပါတယ
်။မန်စီးတီးအတင်းဟာ2008မှာအာရဗီအနံတထေးတွေဝယ်ပြီးချိန်ကစပြီးပရီးမီးယားလိဂ်ဖလားကို9ချိန်ရခဲ့ပေမဲ့ချန်ပီယံလိဂ်ဖလားကိုတော့တစ်ချိန်မှမရသေးပါဘူး။ဂွာဒီယိုလာလည်း2011မှာချန်ပီယံလိဂ်ကိုနောက်ဆုံးအချိန်ရခဲ့တာဖြစ်လို့ချန်ပီယံလိဂ်ဖလားနဲ့ဝေးနေတာဟာအခုဆိုရင်10နှစ်ကျော်သွားခဲ့ပြီဖြစ်ပါတယ်။ဆိုတော့ဂွာဒီယိုလာနဲ့မန်စီးတီးဒီတစ်ချိန်မှပိုဆွဲနိုင်မလား။ဘောလုံးဝေဖန်သူတွေအတော်များများကတော့ဒီပွဲမှာမန်စီးတီးနိုင်မယ်ဆိုပြီးတော့ခမန်းနေကြပါတယ်ဆိုတော့တာနဲ့ပတ်သက်ပြီးတော့ဆော့ကာဖော်လိုဂျာနဲ့အိတာကျုပ်ကိုကျော်ကျော်မျိုးဟန်ကရောဘယ်လိုခမန်းထားပါသလဲ
မန်စီးတီးနဲ့အင်တာမီလန်ချန်ပီယံလိဘောလုံးပွဲမှာတော့ရေဖန်အဆောဆုံးကတော့မန်စီးတီးပဲပေါ့ဗျာဒါပေမဲ့မန်စီးတီးဟာချန်ပီယံလိဘောလုံးပွဲမှာသေစီးကိုရှုံးသွားမှုရဲ့နေသားတစ်ခုတော့ရှိရဗျာအဲ့ဒီတုန်းကတော့မန်စီးတီးဟာတိုက်စစ်ပိုင်းအခက်ခဲရှိခဲ့ပြီးတော့အခုပါတော့တန်လဲပြုပြင်ပြောင်းလဲထားတဲ့ဂွာဒီယိုလာရဲ့ပြောင်းလဲထားတဲ့မန်စီးတီးဟာဟာလန်ကိုပိုင်ဆိုင်ထားတဲ့အတူတိုက်စစ်ပိုင်းမှာအဲ့ဒီတုန်းကနေတော့မတူတော့ဘူးအများကြီးတိုးတက်လာတယ်ကျွန်တော်ကတော့ချန်ပီယံလိဘောလုံးပွဲမှာမန်စီးတီးအနိုင်ရမယ်လို့ထင်တယ်ဗျမန်စီးတီးကတောင်ပန်တိုက်စစ်တွေကိုတော့မကပဲကွင်းလယ်မှာဆိုတဲ့ဂန်ဒိုဂန်ဒီဘိုင်းတို့ရဲ့ထုတ်ပေါက်မှုတွေကလည်းကြောက်ကမန်းလေးတွေပဲအခွေရင်ဂိုးခွန်ဂိုးပန်ဒီမှုတွေကဒီအရန်ကောင်းနေတဲ့အချိန်မျိုးလို့အင်တာနောက်တန်းနေတဲ့ဘောင်ကိုမိနစ်90လုံးလုံးဖြတ်ထုတ်တားဆီးဖို့ဆိုတာမလွယ်လောက်ဘူးလို့ထင်တယ်ကွာမန်စီးတီးအထိုင်ရောက်သွားမှလို့ကျွန်တော်ကတော့ခံမှန်းချင်ပါခင်ဗျာအဲကျွန်တော်ကတော့ဒီဘွဲမှာမန်စီးတီးက 3-0 ရောင်းနဲ့နိုင်ပြိမ့်မယ်လို့ထင်တယ်ဗျာအင်တာနိုင်ခြင်းမရှိဘူးလားဆိုတော့ဘောလုံးဆိုတော့တော့ဗျာဘာမှပြောလို့မရပါဘူးအင်တာဘယ်လိုနိုင်ခြင်းရှိနိုင်မလဲဆိုရင်အင်တာဟာဟိုချဲစီးကမန်စီးတီးကိုအနိုင်ရသွားတယ်လို့မျိုးတစ်သင်းလုံးခံစစ်အားပြုကောင်တာကိုဆော့အင်တာရဲ့အဓိကအားသာချက်ကဆက်ပစ်တွေအရန်ကောင်းတယ်အလွတ်တီကန်ဘောတွေကနေပြီးတော့ဂိုးရနိုင်စွမ်းအင်တာအရန်ကောင်းတာအခွင့်အရေးရလာပြီဆိုတဲ့ရှေ့ကမာတီနက်စ်ဆိုကစားလုံးမျိုးကလည်းအခွင့်အရေးကိုတေချာပေါ့ဖန်ဆုပ်နိုင်တဲ့ကစားလုံးမျိုးဖြစ်တော်မူအင်တာအနေနဲ့ဒီဆက်ပစ်တွေကနေဂိုးရပြီးသွားပြီဆိုရင်ကန်စစ်ကိုအားပြုကစားမယ်ဆိုရင်တော့မန်စီးတီးကိုအနိုင်ရကောင်းနိုင်ရသွားနိုင်ပါတယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဒီဘက်ဘက်မှာတော့ဒီဘက်ထူးခြားတာထူးခြားတော့ MLG ဘောလုံးသမားတွေအတော်များများသူတို့လက်ရှိအသင်းတွေကနေပြောင်းတာဒါမှမဟုတ်အနားယူသွားတာတွေဖြစ်ပါတယ်ဒီထဲမှာအရင်ဆုံးပြောပြချင်တာကတော့ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီ PSG အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာပါမက်ဆီက PSG နဲ့နှစ်နှစ်စာချုပ်တတန်းပြည့်သွားတဲ့အတွက်စာချုပ်ထပ်မတိုးတော့ပဲအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်ပါတယ် PSG အသင်းကတော့မက်ဆီ Paris မှာလာပြီးတော့နှစ်နှစ်ကစားသွားပြီးတော့မဘေးချန်ပီယံဆုကိုနှစ်နှစ်ဆက်တိုက်ရယူနိုင်ခဲ့တဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့PSG ဥက္ကဋ္ဌ El Khalifi ကပြောပါတယ်မက်ဆီလိုပဲ PSG ကနေနောက်ထပ်ထွက်မဲ့တယောက်ကတော့ဆွေနောက်တန်းလူဆာဂျီယိုရာမော့စ်ဖြစ်ပါတယ်ရာမော့စ်ကလည်းစာချုပ်တတန်းကုန်သွားတဲ့အတွက်အသင်းကနေထွက်တော့မှာဖြစ်ပါတယ်စနေနေ့ကတော့သူက PSG အတွက်နောက်ဆုံးပွဲကစားပြီးတော့ပရိသတ်တွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်
Karim Benzema
ပိန်ဘက်မှာတော့ပြင်သစ်တိုက်စစ်မှုဘန်ဇီမာဟာရီယယ်မက်ဒရစ်အသင်းနဲ့လမ်းခွဲလိုက်ပါပြီ။ရီယယ်အသင်းမှာ14နှစ်ကြာကစားပြီးတဲ့နောက်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။သူ့အနေနဲ့ရီယယ်နဲ့နောက်ထပ်တစ်နှစ်စာချုပ်သက်တမ်းထပ်တိုးဖို့စာချုပ်ထဲမှာအဲ့ဒီအချက်ပါပေမဲ့ဒီချက်ကိုဖြတ်ပြီးတော့သက်တမ်းထပ်မတိုးဖို့ဆုံးဖြတ်လိုက်တာပါ
။ Firma para Madrid y quería terminar en Madrid.
ဘန်ဇီမာကတော့သူ့ရဲ့အိမ်မက်ကရီယယ်ဇင်မာကစားပြီးတော့ကစားသမားဘွားကိုအဆုံးသတ်ဖို့ဖြစ်ပြီးတော့အခုလိုအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့အတွက်ဝမ်းနည်းမိတယ်လို့ပြောပါတယ်။ရီယယ်ဥက္ကဋ္ဌဖလော်ရန်တီနိုပီရက်စ်ကတော့လွန်ခဲ့တဲ့14နှစ်ရီယယ်ကိုရောက်လာခြင်းကစပြီးတော့ဘန်ဇီမာဟာအသင်းသမိုင်းမှာအကောင်းဆုံးကစားသမားတွေထဲကတစ်ယောက်ဖြစ်ခဲ့ကြောင်းအသင်းကနေထွက်တော့မဲဆိုတဲ့အတွက်ဝမ်းနည်းကြောင်းဒါပေမဲ့ကံကောင်းတာကတော့ဒီမှာ14နှစ်ကစားသွားတာဖြစ်တယ်ဆိုပြီးတော့အကုန်ပြုပြောကြားလိုက်ပါတယ်။ဗန်ဒီမာဟာအင်္ဂါနေ့ကတော့ဆော်ဒီနိုင်ငံက L Etihad အသင်းနဲ့2026ခုနှစ်ထိစာချုပ်ချုပ်လိုက်ပြီဖြစ်ပါတယ်။သူဟာတနစ်ကိုယူရိုတန်း100ကျော်ရရှိတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ။အချိန်တည်းမှာပဲဘယ်လ်ဂျီယမ်တိုက်စစ်ဘူး Eden Hazard ဟာလည်း Real Madrid အသင်းမှာ၄နှစ်ကစားပြီးတဲ့နောက်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်ပါပြီ။စာချုပ်မှာနောက်ထပ်တနစ်ချန်နေသေးပေမဲ့လည်းဒဏ်ရာတွေကြောင့်ရုန်းကန်နေရတဲ့အတွက်စာချုပ်ကိုဖျက်ဖို့နှစ်ဖက်သဘောတူလိုက်ကြတယ်လို့ရီယယ်မက်ဒရစ်အသင်းကဇွန်လ3ရက်နေ့ကကြေညာလိုက်ပါတယ်။ဘန်ဇီမာနဲ့ဟာဇတ်တို့ရီယယ်မက်ဒရစ်အသင်းနဲ့လမ်းခွဲလိုက်သလိုစပိန်တိုက်စစ်မှုမာကိုအဆန်စီယိုနဲ့အသင်းနဲ့စာချုပ်ကုန်သွားလို့အသင်းကနေထွက်တော့မယ်လို့ရီယယ်မက်ဒရစ်အသင်းကကြေညာပါတယ်။မက်ဆီ၊ရာမိုးစ်၊ဘန်ဇီမာစတဲ့ဒီကစားသမားတွေအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့အချိန်ထဲမှာပဲအီတလီဘက်မှာတော့ AC Milan မှာကစားနေတဲ့စီဂျန်တိုက်စစ်မှုလန်ဒန်အီဘရာဟင်မိုဗစ်ကတော့ဘောလုံးသမားဘွားကနေအနားယူပြီးလို့ဂျွန်လာ၄ရက်နေ့မှာချင်းကြပါတယ်။တနင်္ဂနွေနေ့ကဆန်စီယိုကွင်းမှာဗီရိုနာနဲ့ကစားတဲ့ပွဲဟာသူ့ရဲ့နောက်ဆုံးပွဲဖြစ်ပြီးတော့မီလန်ပရိသတ်တွေကိုနှုတ်ဆက်ခဲ့ပါတယ်
။ Questo coso tenuto dentro di me che lascerò calcio
အလုံးကိုကျေးဇူးတင်ပါတယ်။မနှက်ပြန်ကစပြီးကျွန်တော်လွတ်လပ်သွားပါပြီ။ကျွန်တော်ရဲ့ကစားသမားသက်တမ်းကအလွန်ရှည်ပြီးအဲ့ဒီအတွက်လည်းဝမ်းသာပါတယ်။ကျွန်တော်ကိုအချိန်အကြာကြီးဘောလုံးကစားနိုင်အောင်အားပေးခဲ့ကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်။ဒီနေ့ကတော့ကျွန်တော်အတွက်ဘောလုံးသမားအဖြစ်နဲ့နောက်ဆုံးကစားတဲ့နေ့ပါပဲ
။လာတန်ဟာမောင်မိုး Ajax Amsterdam Juventus Inter Milan Barcelona AC Milan PSG Man UL Galaxy အသင်းတွေမှာကစားခဲ့ပြီးတော့အခုနောက်ဆုံး AC Milan အသင်းမှာဒုတိယအချိန်ပြန်ကစားပြီးတော့ကစားသမားဘဝကိုဆုံးသတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဖီယိုကိုရနေအားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အားလုံးအနားရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VO ရဲ့ဗိုလ်ဒုညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချက်ကိုမခင်လေးတစ်လှည့်ပြောပြပေးပါဦးခင်ဗျာ
ယူကိန်းကရေကာတာပျက်စီးမှုကြောင့်ရေလွှမ်းမိုးနိုင်တဲ့နေရာတွေမှာတညရဲနဲ့ရေမျက်နှာပြင်အမြင့်6ပေကျော်ကိုရောက်ရှိနေပါပြီ။လူပေါင်း 2,000 ကျော်ကိုဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပြီးလူပေါင်း 16,000 လောက်အခြေချနေထိုင်တဲ့နေရာပေါင်း 18 နေရာမှာရေမျက်နှာပြင်ကအမြင့်ဆုံးအဆင့်ကိုရောက်ရှိသွားခဲ့တာပါ။အမေရိကန်မျိုးသားလုံခြုံရေးဆိုင်ရာပြောခွင့်ရဂျွန်ကာဘီကဆက်ကျိုးပေါက်မှုကြောင့်လူအများအပြားသေဆုံးနိုင်မှုရှိတယ်လို့ပြောပါတယ်။ARD တိုင်းညောင်တုံးမြို့နယ်တွေကအလဲချောင်းနဲ့ချောင်းကြီးကျေးရွာအနီးကိုဗဟိုပြုပြီးဒီကနေ့ညနေပိုင်းမှာငလျင်လေးချိန်လှုပ်ခတ်သွားခဲ့ပါတယ်။နှစ်ချိန်ကတော့အင်အားပြင်းထန်ခဲ့ပြီးငလျင်အရှင်ကြောင့်လူ3ဦးသေဆုံးတာမှာ2ဦးဟာမြို့လေကရွှေဘုံမြင့်ဖျားကြီးဝင်းအတွင်းမှာရှိတဲ့မိုးကုတ်ဝိပဿနာတရားစခန်းကတိလရှင်2ဦးဖြစ်ပြီးကြံသေဆုံးသူကတော့အရတအမျိုးသားတဦးဖြစ်ပါတယ်။အပျက်စီးအသေးစိတ်ကိုတော့တိကျမသိရသေးပါဘူး။မိသက်တဖွဲ့ဝင်တွေ၊ကုညီကယ်ဆေးပရဟိတသမားတွေကကုညီကယ်ဆေးတွေလုပ်နေပါတယ်။အဲ့ဒီငလင်ဟာမြေအောက်အနက်10ကီလိုမီတာကိုဗဟိုပြုပြီးပြင်းအား 4.8 မဂနီကျူးရှိရလို့စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒဌာနကသတင်းထုတ်ပြန်ပါတယ်။ UK နိုင်ငံမှာအွန်လိုင်းကရောဆိုင်ခွဲနေမှာလက်ဝဲရတနာပစ္စည်းရောင်းချတဲ့အကြီးဆုံးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ TJC ဆိုင်ကြီးကမြန်မာနိုင်ငံကဗရန်များလိုကြောင်းမြေရတနာပစ္စည်းတွေကိုရောင်းချမှာမဟုတ်တော့ဘူးလို့ဆုံးဖြတ်လိုက်တာကိုမြန်မာအရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကြီးကကြိုဆိုလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကမြန်မာနိုင်ငံကကြောင်းမြေရတနာတွေကိုမရောင်းချဖို့ဆုံးဖြတ်ထားတဲ့အကြောင်းနဲ့အွန်လိုင်းမှာမှားပြင်းကြော်ညာထားတာတွေကိုရုပ်သိမ်းလိုက်ပြီးဖြစ်တဲ့အကြောင်းTJC ကဘာမာကမ်ပိန်း UK ကိုစာရေးအကြောင်းကြားထားပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကျင်းဝတ်ပိုင်းဆိုင်ရာမှာတံပိုးထားရမှာတွေစိုးရိမ်စရာတွေကိုထပ်တူခန်းစားနားလည်မိရလို့လည်းအကြောင်းပြန်ခဲ့ပါတယ်ရှင်။
ကျေးဇူးပါမခင်လေးရေ VO ရဲ့ပိုလူညအစီအစဉ်တွေကတော့ဒီမှာပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။အစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VO ကိုအခုလိုနားဆင်အားပေးကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝါကြပါစေ။ကောင်းကောင်းလေးအိပ်စက်အနိုင်နိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.